Welcome to the Voice of America in Burmese.
ဒီကင်းလုံးညုံနဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါစေခင်ဗျာ။ VOA အမေရိကန်တန်ရဲ့2022ခုနှစ်မေလ13ရက်တောက်ကြနေမယ့်နေ့ခင်အစည်းအဝေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ24/40/51နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့အခုပဲဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ထိတ်တန်းရောက်သတင်းတွေတင်ပြတဲ့အခါမှာတော့လက်ရှိဝါရှင်တန် DC မှာကျင်းပနေတဲ့အာဆီယံအမေရိကန်ထိပ်သီးညီလာခံမှာလူ့အခွင့်အရေးကိစ္စတွေကိုဦးစားပေးဆွေးနွေးသွားမယ်လို့သိရပါတယ်တခါဖင်လန်နိုင်ငံကနေနေတိုးအဖွဲ့တွေကိုဝင်ရောက်မဲ့ကိစ္စမှာရုရှားကဒေါသထွက်ခဲ့ပါတယ်ဒီလိုမျိုးသတင်းတွေအပြင် NUG ရဲ့နိုင်ငံရေးဝန်ကြီးတော်စင်မာအောင်နဲ့ပြီးသန့်တွေ့ဆုံမေးမြန်းတဲ့အခါမှာတော့
ဟုတ်ကဲ့အဓိကတော့ဒုတိယနိုင်ငံသားရေးဝန်ကြီးပေါ့နော် Mrs. Wendy Sherman နဲ့တွေ့တယ်နောက်ပြီးတော့ဒီ Direct Shelley ပေါ့နော်ဒီဂျန်ဘေးနဲ့တွေ့တယ်နောက်ပြီးတဲ့အခါကျတော့ကျမတို့ခုနဒီသမရရဲ့လူခွင့်ရေးဆိုင်ရာအဂျန်ဘေးနဲ့တွေ့ခဲ့ပါတယ
်အကြခင်သတင်းတွေအပြီးမှာနားဆင်ရဖို့ရှိပါတယ်ကျွန်တော်ဒီနေ့မနေ့ခင်သတင်းတွေထဲမှာတော့American ASEAN ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုဇက်တိုက်စုစုလို့ပြည့်ပြည့်စုံစုံတင်ဆက်သွားဖို့ကျွန်တော်ပြင်ဆင်ထားပါတယ်။အခုအရင်ဆုံးတော့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကိုရဲမွန်ပြောပြပေးပါဦးခင်ဗျာ
။မြန်မာနိုင်ငံမှာအရတားဆွေးအကိုဖယ်ရှားပြီးစစ်တပ်အာဏာသိမ်းခဲ့တဲ့အခြေအနေတွေကိုပြသတဲ့အနေနဲ့စစ်တပ်ရင်းနဲ့ Washington DC မှာစတင်လိုက်တဲ့ American ASEAN ထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံအတွက်ထိုင်ကုန်နေရာအလွတ်ထားဖို့နှစ်ဖက်ခေါင်းဆောင်တွေလက်ခံခဲ့ကြတယ်လို့အမေရိကန်မျိုးသားလုံခြုံရေးကောင်စီပြောခွင့်ရက VOA ကိုအတည်ပြုပြောဆိုပါတယ်။ထိပ်သီးညီလာခံမှာမြန်မာအရေးဟာအလေးနဲ့ထားဆွေးနွေးရမယ့်ကိစ္စတစ်ခုဖြစ်နေပါဝင်မှာဖြစ်ပြီးအခုလိုကိုစားပြုခုံနေရာကိုအလွတ်ထားတာဟာလက်ရှိအနေအထားကိုကျေနပ်မှုမရှိကြောင်းနဲ့ပိုးပြီးကောင်းတဲ့လမ်းကြောင်းပေါ်မှာရှောက်လန်းစေဖို့အတွက်မျှော်လင့်တာကိုပြသနေတယ်လို့နောက်ထပ်အကြီးအကဲအဆိုအဖွဲ့အတူကလည်းပြောပါတယ်။အာဆီယံအနေနဲ့မနစ်ကအချက်၅ချက်ပါဘုံသဘောတူညီချက်ရခဲ့တာကလွယ်ပြီးမြန်မာစစ်ကောင်စီရဲ့လူခွင့်ရဆက်လက်ချိုးဖောက်နေမှုတွေအတွက်ဘာမှတိုးတက်အောင်မလုပ်နိုင်တာကိုအမေရိကန်တာဝန်ရှိသူတွေကစိတ်ပြက်နေကြတာပါအာဆီယံအနေနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့နဲ့အလွတ်သဘောဆက်ဆံဖို့အပါအဝင်တင်သွင်းလာတဲ့အဆိုပြုချက်တွေကိုအမေရိကန်အစိုးရကလည်းထောက်ခံထားပါတယ်ဒီလိုအလွတ်သဘောဆက်သွယ်ဖို့အတွက်မလေးရှားနိုင်ငံခြားရေးဝန်ကြီးရဲ့အဆိုပြုချက်အတွက်မြန်မာစစ်ကောင်စီကအပြစ်တင်ရှုံချခဲ့တာပါ။ကြက်တပရင်းနေမှာပဲ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့ Washington DC မှာတွေ့ဆုံခဲ့တဲ့ American ဒုတိယနိုင်ငံခြားရေးဝန်ကြီး Wendy Sherman ကလည်းမြန်မာနိုင်ငံဒီမိုကရေစီလမ်းပေါ်ပြန်ရောက်အောင် American ကပံ့ပိုးပေးနေမှာဖြစ်ကြောင်းပြောကြားခဲ့တာပါ။သမ္မတအင်ဂျီမှာကြက်တပရင်းနေအာဆီယံခေါင်းဆောင်တွေကိုသမ္မတ Biden တဲခင်းဧည့်ခံတဲ့ညစာစားပွဲမှာဒီမိုကရေစီထွန်းကားရေးဦးစားပေးလှုပ်ဆောင်နေတဲ့အမေရိကန်သမ္မတဟာကမ်ဘောဒီးယားမှာအကြမ်းဖက်အုပ်ချုပ်လာတဲ့ဝန်ကြီးချုပ်ဟွန်ဆန်အပြင်ထိုင်းကအာနာသိန်းစစ်ကောင်ဆောင်ပရာယုတ်ချန်ဝူချာနဲ့ဘရူနိုင်းဘီယန်ပါဝင်အာဆီယံ၉နိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။နှစ်ရက်ကြာအမေရိကန်အာဆီယံထိပ်သီးအစည်းအဝေးကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမတ်ကထလို့ကျင်းပနေချိန်မှာပဲဝါရှင်တန် DC ကနိုင်ငံခြားရေးဝန်ကြီးဌာနရှိမှမြန်မာရေးလှုပ်ရှားသူတွေကမြန်မာရေးတိုးတက်အောင်ဆောင်ရွက်မပေးနိုင်တဲ့အာဆီယံခေါင်းဆောင်တွေကိုစန့်ကျင်ဆန္ဒပြခဲ့ကြပါတယ်
။ Myanmar is a threat to regional stability and the
မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်ဟူးလီမင်းအောင်လှိုင်ဒေသရင်းတည်ငြိမ်ရေးအတွက်ချိန်ချောက်မှုတစ်ခုဖြစ်နေရှိနေတယ်လို့ဒါဟာအာဆီယံကိုသာမကဒေသရင်းနဲ့နိုင်ငံတကာမိတ်ဆွေတွေအပေါ်မှာပါချိန်ချောက်မှုဖြစ်နေပါတယ်။ဒါအပြင်ဒါဟာအာဆီယံတမိုင်းမှာအလွန်ရှက်ဖွယ်ကိစ္စရပ်တစ်ခုလည်းဖြစ်နေတယ်လို့ဆန္ဒပြသူမြန်မာတူကပြောသွားတာပါ။မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်ဟူးလီမင်းအောင်လှိုင်ဟာအာဆီယံဘုံသဘောတူညီချက် ၅ရက်ကိုကိုယ်တိုင်လက်ခံသဘောတူခဲ့ပေမဲ့လိုက်နာမှုမရှိသလိုအာဏာသိမ်းစစ်တပ်ကိုဆန့်ကျင်သူတွေကိုဖမ်းဆီးနှိပ်စက်တာအပြင်အကြမ်းဖက်တပ်ဖြတ်တဲ့အထိလှုပ်ဆောင်နေတဲ့အပြင်ပြည်သူကရွေးကောက်တင်မြှောက်ထားတဲ့ခေါင်းဆောင်တွေကိုဂုတိလွှတ်မပေးသေးတာကိုအာဆီယံခေါင်းဆောင်တွေကလက်ပိုက်ကြည့်မနေကြဘူးမြန်မာအရေးလှုပ်ရှားသူတွေကတောင်းဆိုနေကြတာပါဖင်လန်သမ္မတဆော်လီနန်နစ်တိုနဲ့ဖင်လန်ဝန်ကြီးချုပ်ဆန်နာမော်ရင်တို့ကနေတိုးမဟာမိတ်အဖွဲ့မှာပါဝင်ဖို့အတွက်အတည်ပြုကြောင်းချက်တပရင်းနေမှာကြေညာလိုက်ပါတယ်။ဒါဟာယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်မှုအတွက်တုံ့ပြန်တဲ့အနေနဲ့ ဖင်လန်နိုင်ငံရဲ့မူဝါဒအပြောင်းလဲလုံးဝပြီးပြည့်စုံသွားမှာလည်းဖြစ်ပါတယ်။ရုရှားကလည်းသူတို့ရဲ့ချိန်ညာချက်ပေါ်မှာချက်ချင်းပဲအပြစ်တင်ဝေဖန်လိုက်တာပါ။နေတိုးအဖွဲ့ဝင်အဖြစ်နဲ့ရက်တည်လိုက်တဲ့ဖင်လန်နိုင်ငံရဲ့လုံခြုံရေးဟာပိုးပြီးခိုင်မာလာမှာဖြစ်တယ်လို့ဖင်လန်နိုင်ငံကလည်းနေတိုးအဖွဲ့ဝင်နိုင်ငံအနေနဲ့အဖွဲ့အတွက်အင်အားတောင့်တင်းအောင်မှာပါဝင်လှုပ်ဆောင်ပေးမှာဖြစ်ကြောင်းသူတို့ရဲ့ပူးတွဲချိန်ညာချက်မှာဖော်ပြထားပါတယ်။ဆွေဒင်နိုင်ငံကတာဝန်ရှိသူတွေကလည်းလာမယ့်ရက်ပိုင်းအတွင်းမှာပဲသူတို့နိုင်ငံအတွက်နေတိုးအဖွဲ့ဝင်လျှောက်လို့တင်ဖို့အတွက်ဆုံးဖြတ်မယ်လို့မျှော်လင့်ရပါတယ်။အခုလိုဖင်လန်ခေါင်းဆောင်တွေရဲ့ဆုံးဖြတ်ချက်ထွက်လာခဲ့တဲ့နောက်ရုရှားအစိုးရလုံခြုံရေးကောင်စီဒုတိယအကြီးအကဲဒီမီထရီမက်ဒလီဒက်ဖ်ကလက်ရှိပြည်ပက္ခကနေအားလုံးအတွက်ကပ်ဘေးစိုက်သွားစေမယ်နျူကလ িয়ার စစ်ပွဲအတွင်းပြောင်းလဲသွားစေနိုင်တဲ့အန္တရာယ်ရှိတယ်လို့သတိပေးလိုက်ပါတယ်။မြန်မာနိုင်ငံကနေအိုးရင်ဆန့်ခွာထွက်ပြေးရတဲ့ဒုက္ခသည်ပေါင်းကအခုဆိုရင်တက်တသမာနှစ်တန်းကျော်ရှိနေပြီလို့American ပြည်တော်စုဘာသာရေးလွတ်လပ်ခွင့်ကော်မရှင် USCIRF ကမေလ7ရက်နေ့ထုတ်ပြန်တဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။မြန်မာစစ်တပ်ရဲ့ခွဲခြားဆက်ဆံမှုကြောင့်ထွက်ပြေးရတဲ့ဒုက္ခသည်အများစုဟာ Rohingya Muslim တွေဖြစ်ပြီး2021နှစ်ကုန်ထိဆို Bangladesh နိုင်ငံ Cox's Bazar ဒုက္ခသည်စခန်းတွေမှာခိုးလုံနေရသူကတသန်းလောက်ရှိလာနေပြီလို့ဖော်ပြထားပါတယ်။ပြည်ပကိုထွက်ပြေးတာဒါမှမဟုတ်ပြည်ရင်းမှာပဲအိုးအိမ်ပြောင်းရွှေ့ထွက်ပြေးရသူက2,000,000တည်းမနည်းရှိနေတယ်လို့လည်းပြောပါတယ်။
VOA American တန်မနက်ဖက်မြန်မာဝါသအစီအစဉ်တွေကိုမနက်6:00ကနေ9:00အထိလိုင်းဒိုမီတာ24 kHz 12.73ညလိုင်းဒိုမီတာ40 kHz 06.73ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ကျွန်တော်ရဲမွန်မှာသတင်းတွေကိုဆက်ပြီးကြေညာပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာကိုဗစ်ရောဂါကြောင့်သေဆုံးသူတန်ခါးနှန်းအထိရောက်ရှိသွားချိန်မှာပဲကမ္ဘာတစ်လောကကရောဂါတိုက်ဖျက်ရေးတိုးမြင့်ဆောင်ရွက်ကြဖို့သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းလိုက်ပါတယ်။ဒီကနေ့ဟာအမေရိကန်မှာကိုဗစ်ကြောင့်သေဆုံးသူတသန်းပြည့်တဲ့ဝမ်းနည်းစရာတမိုင်းမှတ်တိုင်ဖြစ်ခဲ့ကြောင်းဘလစ်၊ဂျာမနီ၊အင်ဒိုနီးရှား၊ဆင်နီဂေါ်နိုင်ငံတွေနဲ့ပူးတွဲကမကထပ်လုပ်ပြီးအမေရိကန်ကဥဆောင်ကျင်းပတဲ့ဒုတိယအကြိမ်အွန်လိုင်းကိုဗစ်ထိပ်သီးအစည်းအဝေးအတွက်ကြိုတင်ရိုက်ကူးထားတဲ့ဗီဒီယိုအမှားစကားမှာသမ္မတဘိုင်ဒန်ကပြောကြားခဲ့တာပါ။အမေရိကန်မှာကိုဗစ်ရောဂါကူးစက်မှုပေါင်း82တန်းလောက်ရှိခဲ့ကြောင်းလဲယောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကမှတ်တမ်းတင်ထားပါဗျ။ကိုဗစ်ကြောင့်သေဆုံးသူအရေအတွက်နဲ့ပတ်သက်လို့ကွဲလွဲမှုတွေရှိနေပေမဲ့ကရောဂါအခြေအနေကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ John Hopkins တက္ကသိုလ်ရဲ့ကြာသပတေးနေ့အထိထုတ်ပြန်ချက်အရ9,900ကျော်ရှိပါဗျ။မကြသေးခင်သတင်းပတ်တွေကဆက်လို့အမေရိကန်မှာကိုဗစ်ရောဂါကူးစက်မှုတွေပြန်တိုးလာနေပေမဲ့ဆေးရုံတင်ကုသရတဲ့အရေအတွက်ကတော့တိတ်မများပါဘူး။ဖေဖော်ဝါရီလမှာတော့ဆေးရုံတင်ကုသရသူတနည်းကို3,000ကျော်ရှိခဲ့ပေမဲ့အခုတခါ300လောက်သာရှိပါတယ်။မြောက်ကိုရီးယားမှာကူးစက်မြန်ကိုဗစ်ရောဂါစစ်ဆေးတွေ့ရှိခဲ့ကြောင်းပထမဆုံးအသိပြုခဲ့ပြီးနောက်ရောဂါကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ဖို့အတွက်နိုင်ငံအနှံ့သွားလာလှုပ်ရှားမှုတွေကိုကန့်သတ်ဖို့အမိန့်ထုတ်လိုက်ပါတယ်။ပြုံရမ်းမြို့တော်မှာတနင်္ဂနွေနေ့ကလူတချို့ကိုမျိုးပီဇာအခြေခံစစ်ဆေးမှုတွေလုပ်ခဲ့ရမှာစံသက်စစ်ဆေးဖို့ခက်ခဲတာကြောင့်မမြင်နိုင်တဲ့ Omicron COVID ပိုးဖြစ်ထင်ရှားတဲ့ BA2 မျိုးကွဲကူးစက်ခံရတာကိုအတည်ပြုနိုင်ခဲ့ကြောင်းနိုင်ငံပိုင်းကိုရီးယားဗဟိုသတင်းအေဂျင်စီကကြေညာခဲ့တာပါအဆင့်အမြင့်ဆုံးအရေးပေါ်အခြေအနေဖြစ်သတ်မှတ်ထားကြောင်းသတင်းကဖော်ပြခဲ့ပေမဲ့လူပဏ္ဏယောက်ကိုစံသက်စစ်ဆေးခဲ့ပြီးယောဂါကူးစက်မှုအတည်ပြုနိုင်သူဗဏ္ဏယောက်ရှိခဲ့တယ်လဲဆိုတဲ့အချက်အလက်တွေကိုတော့မပြောပါဘူးကိုဗစ်ကရောဂါကူးစက်မှုတွေကဘာတလွားပြန့်နှံ့လာရာက2020ဖေဖော်ဝါရီလမှာမြောက်ကိုရီးယားကနယ်စပ်အဝင်အထွက်တွေပိတ်လိုက်ပြီးကရောဂါထိန်းချုပ်ရေးအစီအစဉ်တွေကိုလည်းတင်းကျပ်ခဲ့တာပါ။ကိုဗစ်ရောဂါကူးစက်မှုတွေမြင့်တက်လာတဲ့ဧပြီလနှောင်းပိုင်းမှာလည်းပြည်ထောင်စုနိုင်ငံနယ်စပ်မြို့ဒိုင်းတောင်းကိုသွားတဲ့ရထားခီးစဉ်တွေကိုလည်းပိတ်ခဲ့မှုပါပဲ။စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေး PDF တို့တိုက်ပွဲအတွင်းနေရက်ကနေတင်းရှောင်နေကြတဲ့စစ်ရှောင်ရွာသားတို့မတန်ရှင်းတဲ့ရေကိုတောက်သုံးပြီးလို့ဝမ်းပြက်ဝမ်းလျှောရောဂါဖြစ်ပွားနေကြပြီးဒေသခံကျမကြီးအခွဲကပဲကူးတက်ပေးနေတယ်လို့ကျမကြီးဝန်ထမ်းသူကပြောပါတယ်။လက်ရှိကလေးမြို့နယ်တောင်ပိုင်းဒေသမှာစစ်ကောင်စီတပ်ကထိုးစစ်ဆင်နေတဲ့အခြေအနေကြောင့်စစ်ရှောင်တွေနေရက်မပြောင်းနိုင်သေးသလိုတိုက်ပွဲအတွင်းမီးရှို့ခံရတဲ့ရွာတွေပြန်လည်ထူထောင်ရေးလည်းမလုပ်နိုင်သေးပါဘူး။ဒီဒေသမှာဒေသခံပြည်သူ့ကာကွယ်ရေး PDF အဖွဲ့ CDF အဖွဲ့နဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲဖြစ်ပွားမှုဖြစ်စဉ်အတွင်းဒေသခံတပေါင်းကျော်စစ်ဘေးတင်းရှောင်နေရတာပါဒီရပိုင်းအတွင်းစစ်ကောင်စီရဲ့ထိုးစစ်ကြောင့်ဒေသခံကာကွယ်ရေးအဖွဲ့တွေတက်နှောက်ဆုတ်ပေးလို့တိုက်ပွဲငြိမ်သက်နေပေမဲ့စစ်ဘေးရှောင်တွေကတော့နေရက်ပြောင်းနိုင်ခြင်းမရှိသေးပါဘူးဧပြီလနဲ့မေလအတွင်းမှာကလေးတောင်ပိုင်းကတင်သာရှားဖို့အရှိစီးနဲ့ရေရှင်ကျွရလေးရမီးရှို့ခံရပြီးအင်ဂျီတထောင်လောက်မီးလောင်ကျွမ်းတယ်လို့လေးလာစောင့်ကြည့်သူတွေကပြောပါတယ် ဒေသခံတွေကတော့စစ်ကောင်စီတပ်ကရှို့တာလို့ပြောဆိုနေပေမဲ့တမတော်ပြောခွင့်ရကတော့ဒေသခံကာကွယ်ရေးအဖွဲ့တွေရဲ့နေရာတွေကိုရှင်းလင်းတာလို့ညင်းဆိုခဲ့ပါတယ်။စစ်ကောင်စီကိုငွေရှာပေးနေတဲ့မြမအရေးနံတဲ့တဘာဝဓာတ်ငွေထုတ်လုပ်ရေးလုပ်ငန်း MOGE ကိုစီဝါရေးပိတ်ဆို့ပေးဖို့မြမအရေးတက်ကြွလှုပ်ရှားသူတွေနဲ့အရက်ဖက်အဖွဲ့တချို့ကတမရဂျိုးဘိုင်ဒန်ကိုတောင်းဆိုပါတယ်။ဝါရှင်တန် DC မှာနှစ်ရက်ကြာကျင်းပနေတဲ့ ASEAN American ထိပ်သီးသွေးဆုံပွဲမှာမြန်မာအရေးကိစ္စကိုပါအလေးထားပြီးထက်သွင်းဆွေးနွေးဖို့စစ်ကောင်စီကိုစီးပွားရေးတန်ခတ်အရေးယူတာတွေထပ်လုပ်ဖို့အတွက်ရည်ရွယ်လှုပ်ဆောင်တာလို့ဦးဆောင်လှုပ်ရှားနေတဲ့ Blood Money အဖွဲ့ကပြောပါတယ် MOGE ဟာစစ်ကောင်စီဝင်ငွေရနေတဲ့နောက်ဆုံးလက်ကျန်နေတဲ့ကြီးမားတဲ့ဝင်ငွေလမ်းကြောင်းဖြစ်ပြီးတော့မကြခင်လဲတူတူစွမ်းရင်ကုမ္ပဏီစီကလည်း American Dollar တန်250လောက်6လအတွင်းမှာထက်ရဖို့ရှိတဲ့အတွက်ဒါကိုအဓိကထားပြီးတောင်းဆိုရတာလို့သွေးစွန်းငွေအဖွဲ့က Howard က VOA ကိုပြောပါတယ
်။ဒီပတ်စံလေးကျွန်တော်ဖြတ်တောက်ဖို့လိုရင်ဖြတ်တောက်ဖို့လိုရင်စစ်တပ်ကိုဆက်ပြီးတော့အတက်မဆက်စီကိုလိုရပေါ့နော်ဆိုတော့ပြီးတဲ့ခါမှာစစ်တပ်မှာကပြည်သူလူထုကလည်းလုံးဝလက်မခံနိုင်ဘူးအနေထားမှာပြီးတဲ့ခါမှာသူတို့ဒီခုခံစစ်ကိုလည်းသူဟိုဖိနှိပ်နေရပေါ့နော်ဆိုတော့သူတို့ကရန်ပတ်စံလိုရတယ်။ဆိုတော့ကျွန်တော်တို့ဒီ campaign ရင်းနေရာကြောင့်သူလိုနေတဲ့ပတ်စံတွေကိုဖြတ်တောက်ဖို့လိုရပေါ့နော်။အားကြောင့်ကျွန်တော်တို့ကဒီ MOG ကိုအဓိကဦးတည်ပြီးတော့မှအဲဒီဆက်ရှင်လုပ်ပြီးအဲရေးပိတ်ဆုံးပြုလုပ်ရေးပေါ့နော်ဒါကိုကျွန်တော်တောင်းဆိုတာဖြစ်တယ်ပေါ့နော
်ဒီထိပ်သီးသွေးဆောင်ပွဲအတွက်အကျိုးလှုပ်ရှားမှုအနေနဲ့ကတော့ပြည်တွင်းပြည်ပအရက်ဖက်အဖွဲ့အစည်း6ဟာကျော်နဲ့မြန်မာနိုင်ငံသား2,200ကျော်ကလက်မှတ်ရေးထိုးပြီးတမရဂျိုးဘိုင်ဒန်ကိုအိတ်ဖွင့်ဗီဇာကိုပြီးခဲ့တဲ့ရက်ပိုင်းကပေးပို့ခဲ့ပါတယ်ခင်ဗျာ
တော့ကြနေမယ်နဲ့ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုရဲမွန်တို့ပြောပြသွားကြတာဖြစ်ပါတယ်ခင်ဗျာအမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲတွေနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုအခုချိန်အားစပြီးဇက်တိုက်ဆိုဆိုလို့တင်ဆက်သွားမှာဖြစ်ပါတယ်မေလ12နဲ့23မှာဝါရှင်တန် DC မြို့တော်မှာကျင်းပနေတဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အာဆီယံခေါင်းဆောင်တွေဝါရှင်တန် DC မြို့တော်ကိုရောက်ရှိနေပြီဖြစ်ပါတယ်ဒီအစည်းအဝေးပွဲဟာအာဆီယံနဲ့အမေရိကန်ရဲ့ဆက်ဆံရေးအတွက်အရေးကြီးတယ်လို့အာဆီယံခေါင်းဆောင်တွေလူကိုယ်တိုင်လာရောက်တဲ့သမိုင်းဝင်အစည်းအဝေးပွဲလည်းဖြစ်ပါတယ်။ဒီအစည်းအဝေးပွဲနဲ့ပတ်သက်ပြီးတော့ဂျာသာပရီနေမနက်ခင်းပိုင်းတုန်းကသမရအိမ်ပြူတော်ရှေ့ကနေမက်ခင်ဖြူထွေးသတင်းပေးပို့ထားတာကိုကောက်နှုတ်တင်ဆက်လိုက်ရပါတယ်ခင်ဗျာ
။ကျွန်တော်ဒီဆွေးနွေးမယ့်အစီအစဉ်လေးထဲမှာအဓိကအကြောင်းအရာဘာတွေဆွေးနွေးမလဲဆိုရင်တော့ဒါအစောပိုင်းဒီအိမ်ပြူတော်ကထုတ်ပြန်ထားတာကိုနောက်ဒီအမေရိကန်အစိုးရအရာရှိတွေပြောထားတာတွေအရာဆိုလို့ရှိရင်တော့အဓိကအဖြစ်ဒီအာဆီယံနဲ့အမေရိကန်စီးပွားရေးနဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့ကိစ္စပါမယ်။နောက်ဒေသတွင်းလုံခြုံရေးကိစ္စနောက်တစ်ခုကဒီဒီကမ္ဘာလုံးမှာပါတက်ရောက်မှုတွေဖြစ်နေတဲ့လက်ရှိမှာဒီရုရှားကကျူးကျော်တိုက်ခိုက်တဲ့အတွက်ကြောင့်ဖြစ်လာတဲ့ယူကရိန်းစစ်ပွဲပေါ့နော်ဒီကိစ္စကိုလည်းဆွေးနွေးမယ်လို့သိရပါတယ်။နောက်ကယောဂန်ကင်တွေရေးစွတ်ပြောသလိုအကြောင်းအရာတွေကတော့တော်တော်လေးစုံစုံလင်ပါပါတယ်။ဒီထဲမှာမှအရေးကြီးတာတော့မြန်မာနိုင်ငံရဲ့ကိစ္စပေါ့။မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လေနော်ဒီအရှေ့တောင်အာရှနိုင်ငံများနေကနေပြီးတော့မှဥဆောင်ပြီးတော့မှဒီအာဆီယံလမ်းကြောင်းကနေတဆင့်မြန်မာနိုင်ငံရဲ့အကြံတွေကိုကူညီဖြည့်ရှင်းရေးဆိုတဲ့နော်မြန်မာကိုယ်တိုင်ပါဝင်ပြီးတော့မှသဘောတူထားတဲ့ဘုံသဘောတူညီချက်၅ရက်အကောင့်ထဲပေါ်နေတဲ့ကိစ္စအခြေအနေတွေဆွေးနွေးကောင်းဆွေးနွေးနိုင်ပါတယ်။နောက်တစ်ချိန်တည်းမှာလည်းမြန်မာနိုင်ငံရဲ့အခြေအနေတွေကတနေ့တခြားပို့ပြီးတော့ဆိုးဝါးလာနေတာလည်းရှိနေတယ်။ပြည်တွင်းမှာဒီတိုက်ခိုက်မှုတွေပြင်းထန်လာတဲ့အကြမ်းဖက်မှုတွေပို့ပြီးတော့ဖြစ်လာတယ်နော်အဖမ်းစည်းတွေရလဲပုံမှန်တိုင်းရှိနေတယ်ဆိုလိုတာကစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာမြန်မာနိုင်ငံရဲ့အခြေအနေကပိုပြီးတော့ဆိုးရက်ဘက်ကိုဦးတည်နေတယ်ဒီအပေါ်မှာအာဆီယံနိုင်ငံတွေရဲ့ဘုံသဘောတူညီချက်၅ရဲ့အရာအကြမ်းဖက်မှုရပ်တန့်ရေးနော်နောက်အာဆီယံကိုယ်စားလှယ်မြန်မာနိုင်ငံကိုတွားရောက်ရေးတို့နောက်ဒီလိုတွားရောက်ပြီးတော့မှဒီမြန်မာနိုင်ငံရဲ့ပြည်ပခန့်မှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးမှုတွေဖြစ်လာအောင်ညှိနှိုင်းဖို့ကိစ္စတွေနောက်မြန်မာဒီလက်ရှိနော်စစ်တပ်အာဏာသိမ်းမှုနောက်ပိုင်းမှာကြုံတွေ့လာရတဲ့မြန်မာနိုင်ငံရဲ့လူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေပေါ့နော်ဒါတွေကလည်းပို့ပြီးတော့ဘယ်တော့မှနဲ့မတူအောင်အချက်တွေကပို့ပြီးတော့ကြီးထွားလာတယ်ဆိုပြီးတော့ပြောကြပါတယ်ဒါဒုက္ခသည်ဆိုလည်းပြည်ပကိုထွက်ပြေးနေတာအများကြီးရှိတော့လေဆိုတော့ဒီလိုကိစ္စရက်တွေနဲ့ပတ်သက်ပြီးတော့လည်းအမေရိကန်ပြည်ထောင်စုကအာဆီယံရဲ့ဒီဘုံသဘောတူညီချက်၅ရက်ကိုပို့ပြီးတော့ထိထိရောက်ရောက်နဲ့မြန်မြန်ဆန်ဆန်အကောင့်ထဲပေါ်နိုင်ရေးဖိအားပေးပြောဆိုတာတွေဖြစ်လာမယ်လို့တော့ဟိုခတ်မှန်းရပါတယ်ဆိုတော့တစ်ချိန်တည်းမှာလည်းနောက်တစ်ခုကဘာလဲဆိုတော့ဒီမြန်မာနဲ့ဒီကမ္ဘောဒီးယားအတိုက်ခံတွေကတော့ဒီကနေ့ဒီဒီအာဆီယံနိုင်ငံတွေကခေါင်းဆောင်တွေအင်ဖြူရောလာတဲ့အချိန်မှာအင်ဖြူရောရှိမှဆန္ဒပြဖို့စီစဉ်နေကြတယ်လို့လည်းကျွန်တော်တို့သိရပါတယ်ဆိုတော့သူတို့ကတော့ဒါကမြန်မာနိုင်ငံအတွင်းလူခွေရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုနဲ့အာဆီယံနိုင်ငံတွေဘက်ကပြင်းပြင်းထန်ထန်မြန်မာစစ်တပ်ကိုဖိအားပေးဖို့တောင်းဆိုတဲ့သဘောပေါ့နော်တစ်ဖက်မှာလည်းကမ္ဘောဒီးယားလိုနိုင်ငံမျိုးကြတော့တမောရီးယားနိုင်ငံမှာဒီဝန်ကြီးချုပ်ခွန်ဆန်ကဒါနှစ်ပေါင်း30ကျော်အုပ်ချုပ်လာခဲ့တဲ့ဝန်ကြီးချုပ်ခွန်ဆန်က ူးနိုင်ငံအတွင်းမှာလည်းလူခွေချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုခံရတဲ့သူတယောက်လည်းဖြစ်တယ်လေ။ဆိုတော့ဒါရင်းနဲ့ပတ်သက်ပြီးတော့လည်းဒါလူခွေချိုးဖောက်တဲ့အာဏာရှင်တယောက်ကိုသမ္မတဘိုင်ဒန်အနေနဲ့လက်ခံမတွေ့ဆုံတင်ဘူးဆိုတဲ့သဘောမျိုးနဲ့သူတို့ကလည်းလာပြီးတော့ဆန္ဒပြတာရှိပါတယ်။ဒီ ASEAN US ASEAN ထိပ်သီးဆွေးနွေးပွဲမှာလူအခွင့်အရေးကိစ္စကိုအလေးပေးပြီးတော့ဆွေးနွေးဖို့လူခွင့်ရေးလူအခွင့်အရေးကိစ္စတွေကိုထက်သွင်းမပြောဘဲနဲ့မပြောတာမျိုးဖြစ်မှာဆိုတဲ့အတွက်ကြောင့်မလို့ဒီအတိုက်ခံတွေကတော့လာပြီးတော့ဖိအားပေးတဲ့သဘောပေါ့နော်ဆန္ဒပြပွဲတွေလည်းရှိပါမယ်ဆိုတော့ကျမကတော့အခုဒီသမရအင်ဗျူတော်မှာရှိနေပါတယ်ဒီဆိုဒီညနေပိုင်းမှာလည်းသမရအင်ဗျူတော်ကိုဒါဒီနိုင်ငံအာဆီယံကောင်းဆောင်တွေကရောက်လာပြီးတော့ဒါဟိုသူတို့ဟိုညစာစားပွဲတို့အခမ်းအနားတွေရှိနေအောင်မှာပေါ့နော်ဆိုတော့အဲ့ဒါကိုတော့ကျမတို့အနေနဲ့ကတော့ဒီကနေပြီးတော့ပြဖို့ခက်ပါတယ်ဒါကျမတို့ရှိတဲ့နေရာနဲ့သူတို့ဝင်လာမဲ့နေရာတွေကတော့ဟိုသူတို့ဝင်လာမှာတခြားတစ်ဖက်ချမ်းပေါ့နော်ကျမတို့ကတော့ခွင့်ပြုမထားဘူးပေါ့ဒါဆိုတော့ဒါကသတင်းမီယာတွေသတင်းယူလို့ရတဲ့နေရာဖြစ်တယ်ဆိုတော့မနေ့ဖြန်မှာလည်းနောက်တစ်ခုကမနေ့ဖြန်အာဆီယံလမ်းကြောင်းအတွေမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပြောဆိုကြတဲ့နေရာမှာဆက်စွာချင်းမတစ်ခုပြောဖို့လိုသွားတာပါလဲဆိုတော့အမေရိကန်အနေနဲ့ကဒီမြန်မာနိုင်ငံပြည်ပခန့်နဲ့ပတ်သက်လို့တို့ဒီပါဝင်ပတ်သက်တဲ့အဖွဲ့အစည်းတွေနဲ့ပေါ့နော်မြန်မာနိုင်ငံဒီမိုကရေစီပြန်ပြီးတော့ရရှိဖို့အတွက်ဆိုလို့ရှိရင်တို့အနေနဲ့ကတွေ့ဆုံတင်တဲ့သူအားလုံးတွေ့ဆုံဆွေးနွေးမယ်လို့လည်းသူတို့ပြောထားတာရှိတယ်လေဆိုတော့အခုဆွေးနွေးပွဲမှာလည်းဟိုဒီသတင်းမီဒီယာတွေကလည်းမေးကြတယ်ဒီမြန်မာဘက်ကမတက်ဘူးဆိုတော့မြန်မာနိုင်ငံနေရာမှာတခြားဘက်သူကိုတက်မလဲအတိုက်ခံတွေဘက်ကရောဒီကိစ္စဒီထိပ်သီးဆွေးနွေးပွဲမှာလက်ခံတွေ့ဆုံတာမျိုးရှိမလားလို့မေးခဲ့ကြတာရှိပါတယ်ဒီပေါ်မှာတော့ဒီအမေရိကန်ဒီအရာရှိကြီးတွေကပြောထားတာကတော့သူတို့အနေနဲ့ကတော့ဒီမြန်မာအရေးနဲ့ပတ်သက်လို့သူတို့ရဲ့ဟိုစိတ်မချေနှံ့ဖို့ပေါ့နော်ဒါကိုပြသတဲ့အနေနဲ့ဒီဆွေးနွေးမှာတော့ထိုင်ကုန် empty chair လောက်ထားမယ်ထိုင်ကုန်အလွတ်ထားမယ်ပေါ့နော်ထိုင်ကုန်အလွတ်ထားမယ်ဒါပေမဲ့ဒီ side line ပေါ့အပြင်ဘက်မှာတော့ဒီမြန်မာနဲ့ပတ်သက်လို့လည်းသူတို့ကဒီအတိုက်ခံနေနဲ့လည်းဆွေးနွေးမှုတွေလုပ်သွားပါမယ်လို့ပြောထားတယ်ဒီလိုပြောတဲ့အတိုင်းပဲအခု10နာရီပေါ့နောက်ထပ်မိနစ်20နေရင်ပေါ့လေအခုဒီနေ့မှာရောက်နေတဲ့ဒီအမျိုးသားညီညွတ်ရေးအစိုးရနော် NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မာအောင်ကိုဒီအမေရိကန်နိုင်ငံဒုတိယနိုင်ငံသားရေးဝန်ကြီးဝမ်ဒီရှာမန်ကနိုင်ငံသားရေးဌာနမှာဒီမနေ့ဒီအမေရိကန်ဆောင်တော်ချိန်10နာရီမှာပေါ့နော်တွေ့ဆုံဖို့ရှိပါတယ်ဆိုတော့ဒီမှာလဲဒါဟာလဲတတိတဖုံတော့ဒီမြမအရေးကိုအမေရိကန်ကအလေးထားတယ်ဆိုတော့ပြသတာဖြစ်ပါတယ်ဒီထိပ်သီးဆွေးနွေးပွဲကျင်းပနေတဲ့အချိန်မှာကိုပဲဒီမြမနိုင်ငံကအတိုက်ခံကောင်းဆောင်ပေါ့နော်ဒီနိုင်ငံသားရေးဝန်ကြီးအတိုက်ခံဘက်မှာအရေးပါတယ်နိုင်ငံသားရေးဝန်ကြီးဒေါ်စင်မာအောင်နဲ့သူတို့တွေ့ဆုံတာဖြစ်ပါတယ်ဆိုတော့ကျမတို့အနေနဲ့ကတော့ဒီ VOA မြမပိုင်းအနေနဲ့အခုဒီ ASEAN ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့အချိန်နဲ့တည်ငြိမ်ရရှိတဲ့သတင်းတွေကိုကျွန်တော်တို့ရဲ့ဒီ VOA ကိုကြည့်ရှုအားပေးနေတဲ့သူတွေကိုအချိန်နဲ့တည်ငြိမ်တက်နိုင်သလောက်သတင်းတွေပြောပြပေးသွားပါမယ်။ဟိုစောင့်ကြည့်အားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မခင်ဗျူထွေးပါ။အခုအမေရိကန်ပြည်ထောင်စု Washington DC သမရအင်ဗျူတော်မှာရောက်နေသတင်းပေးပို့နေတာပါရှင
်။သမရအင်ဗျူတော်ရှိကနေမခင်ဖြူထွေးသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ။Washington DC မှာ American ASEAN စီးပွားပွဲစတင်နေချိန်မှာပဲ American ပြည်ထောင်စုကိုရောက်ရှိလာတဲ့ NUG ရဲ့နိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်အောင်ကို VOA ပန့်အင်ဂျင်နိုင်ကတီးသန့်တွေ့ဆုံမေးမြန်းထားတာကိုလည်းကြည့်ရှုနားဆင်ရအောင်ပါခင်ဗျာ
ဟုတ်ကဲ့ဒေါ်စင်မောင်အောင်အနေနဲ့ပေါ့နော်အခုဒီ American ပြည်ထောင်စုကိုရောက်ရှိတဲ့အချိန်မှာ VOA နဲ့တွေ့ဆုံမေးမြန်းဝင်ပေးရတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်မလည်းဖြေကြားခွင့်ရတဲ့အတွက်တွေ့ဆုံခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ်
အခုချိန်ကအမေရိကန်နဲ့အာဆီယံနဲ့ထိပ်သီးဆွေးနွေးပွဲကျင်းပတဲ့ချိန်မှာဒီ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်အောင်ရောက်ရှိလာတယ်ပေါ့လေဆိုတော့ဒီလိုရောက်လာတဲ့ချိန်မှာအခုလက်ရှိဟိုအမေရိကန်ဘက်ကအစစ်မြင့်တာဝန်ရှိသူတွေနဲ့တွေ့ဆုံတယ်လို့လည်းသိရပါတယ်ဆိုတော့ဒီနေ့မှာဘယ်သူတွေနဲ့တွေ့ဆုံခဲ့ပါလဲရှင
်ဟုတ်ကဲ့အဓိကတော့ဒုတိယနိုင်ငံသားရေးဝန်ကြီးပေါ့နော် Mrs. Wendy Sherman နဲ့တွေ့တယ်နောက်ပြီးတော့ဒီ Direct Shelley ပေါ့နော်ဒီအကြံပေးနဲ့တွေ့တယ်နောက်ပြတဲ့အခါကျတော့ကျမတို့ခုနဒီသမရရဲ့လူခွင့်ရေးဆိုင်ရာအကြံပေးနဲ့တွေ့ခဲ့ပါတယ်
။ဟုတ်ကဲ့။အဲ့တော့ဒီ American ကအစိုးရပိုင်းထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ရတဲ့နေရာမှာသူတို့ကဒီမြမရေးနဲ့ပတ်သက်ရင်သူတို့တကယ်ကိုဖိအားပေးပြီးတော့ပေါ့နော်ဆောင်ရွက်သွားမယ်။နောက် ASEAN နဲ့လည်းသူတို့ပူးပေါင်းဆောင်ရွက်မယ်လို့ပြောတယ်ဆိုတော့သူတို့အဓိက message အမအောင်နဲ့တွေ့တဲ့နေရာမှာဘာတွေဆောင်ရွက်မယ်လို့အဓိကဂတိပေးပြောကြခဲ့ပါလဲရှင်
။အဓိကကတော့အခုမြမအရေးကိုပေါ့နော်ဆက်လက်ပြီးတော့သူတို့ဟိုပေါ့ pressure ထပ်ပေးသွားမယ် PR တွေထပ်ပေးသွားမယ်ပေါ့နောက်တစ်ခုကသူတို့ရဲ့နိုင်ငံသားရေးဝန်ကြီးဌာနရဲ့ agenda ထဲမှာမြန်မာအရေးအားဦးစားပေးအနေနဲ့ဆက်ပြီးတော့ရှိနေသေးတယ်ဆိုတော့သူတို့ရှင်းရှင်းလင်းလင်းဖော်ပြပါတယ
်ဟုတ်ကဲ့အဲ့တော့ဘလို့သူတို့ PR ပေးဆောင်ရွက်နိုင်မယ်အလားလာရှိမယ်လို့သုံးသပ်မိလဲရှင်
โอเคအဓိကတော့အားလုံးပေါ့လေဒီ focus ထားနေတာကတော့ဒီအာဆီယံကနေပြီးတော့တဆင့်ပေါ့နော်လို့တပြင်အာဆီယံဒီထိပ်သီးတွေ့ဆုံပွဲပေါ့အာဆီယံနဲ့ US နဲ့ထိပ်သီးတွေ့ဆုံပွဲတွေမှာအာဆီယံ 5.1 consensus ဟာအခုချိန်ထိပေါ့နော်စေကောင်းဆောင်တွေကကတိပေးခဲ့တော့လည်းပဲနိုင်လာခဲ့ခြင်းမရှိသေးဘူးပေါ့နော်ဆိုတော့အဲ့ဒီအပေါ်မှာသူတို့ဆက်လက်ပြီးတော့ဖိအားသွေးပေးသွားဖို့လို့ပေါ့နော်ရှိမယ်အဲ့ဒီတော့အဲ့ဒီအတွက်ကိုခုန original ကပေါ့နော် partner စီနဲ့သူတို့ပူပေါင်းဆောင်ရွက်သွားမယ်သူတို့ရဲ့မဟာမိတ်တွေနဲ့ရောနောက်ပြီးတော့ ASEAN counterpart တွေနဲ့ရောတိုက်တွန်းပြီးတော့ဆောင်ရွက်သွားမယ်ဆိုတဲ့အကြောင်းကျွန်တော်တို့ဆွေးနွေးဖြစ်ပါတယ
်ဟုတ်ကဲ့ဒီနေရာမှာအခုလက်ရှိအနေထားရဆိုလို့ရှိရင် ASEAN ဒီဘုံသဘောတူညီချက်၅ချက်ကအလုံးမဖြစ်ဘူးလို့လည်းဝေဖန်နေကြတဲ့ပြင်ကိုဒီထက်ကြော်လွန်ပြီးလှုပ်ဆောင်ဖို့လည်းတိုက်တွန်းနေတာရှိရဲဆိုတော့ American ဘက်ကဒီထက်ကြော်လွန်ပြီးတော့လှုပ်ဆောင်နိုင်မဲ့အလားအလာရှိနိုင်မှာရှင
်ပထမအဆင့်ကတော့အခု ASEAN 5.1consensus ဟာလုံလောက်တဲ့သဘောတူညီချက်တွေမဟုတ်တာတော့သိကြပါတယ်။သို့တော်လည်းပဲဒီအခြေခံမလုံလောက်တဲ့အချက်တွေကိုတောင်မှပဲပေါ့နော်။အခုချိန်ထိပြေဝအောင်ပြေဝအကောင့်ထဲပေါ်နိုင်ခြင်းမရှိသေးဘူးဆိုတော့ဒါတွေကိုလည်းအဲဒါဆက်လက်ပြီးတော့တိုက်တွန်းရမှာဖြစ်တယ်။ထို့အတူပဲခုနအမမေးသွားသလိုပေါ့လေ additionally ပေါ့ဒီထက်မကတဲ့လုပ်စရာတွေလည်းကြံသေးတယ်ပေါ့နော်။နောက်အဆင့်သွားရမယ်။အဲ့တော့ပြောရမယ်ဆိုလို့ရှင် ASEAN 5.1 consensus ဟာလုံလုံညင်းပယ်ရမယ်ဟာတော့မဟုတ်ဘူး။ဒါပေမဲ့သူ့ကြီးပဲနဲ့မလုံလောက်ဘူးဆိုတော့အထိုင်ကနေပြီးတော့ဆက်လက်ပြီးတော့တွန်းအားပေးသွားဖို့တော့ရှိကြပါတယ်။ဒီကိစ္စတွေလည်းကျွန်တော်တို့ဆွေးနွေးဖြစ်ပါတယ်။
အခုဒီအာဆီယံအဖွဲ့ဝင်နိုင်ငံဖြစ်တဲ့မလေးရှားနိုင်ငံဘက်ကပေါ့နော်သူအာဆီယံကိုအစိုးပြုထားတဲ့နေရာမှာ NUG အမျိုးသားညီညွတ်ရေးအစိုးရကိုလည်းဒီဟိုထိတွေ့ဆက်ဆံမှုပေါ့နော်ဆိုပြီးတော့အဲ့လိုသူအာဆီယံကိုအခုသူတို့ဒီအစိုးပြုထားတဲ့အပိုင်းကို NUG ဘက်ကဘယ်လိုမြင်လဲရှင်
အဲကျမတို့ဒီလိုအဆိုပြုမှုကိုကျမတို့ကြိုးစားပါတယ်ဒါဟာ 5.1 consensus နဲ့အညီပေါ့နော်တိုက်တွန်းတယ်လို့ပဲကျမဒီလိုပဲနားလဲတယ် 5.1 consensus မှာအားလုံးအကျိုးသက်ဆိုင်သူအားလုံးနဲ့တွေ့ဆုံဆွေးနွေးရမယ်ဆိုတာပါတယ်နောက်ပြီးတော့ ASEAN special envoy ရဲ့ပေါ့နော်ဒီမြန်မာပြည်သွားရောက်ခွင့်နဲ့သွားရောက်တဲ့အခါမှာလည်းမတူရဲ့ဒီ stakeholder different stakeholder တွေနဲ့တွေ့ဆုံရမယ်ဆိုတာပါတယ်ပေါ့နော်ဆိုတော့ဒါကိုပြောတာလို့ပဲကျမတို့ကနားလဲတယ်ဒါဟာတကယ်တော့မလေးရှားအရောင်မတိုက်တွန်းဘဲနဲ့ဒါ ASEAN နိုင်ငံတွေအကုန်လုံးကလိုက်ပါဆောင်ရွက်ရမှာဖြစ်တယ်အထူးသဖြင့် ASEAN Envoy တာဝန်ယူထားတဲ့သူကိုယ်တိုင်က 5.1 consensus ကိုတင်းတင်းရင်းရင်းနဲ့အကောင့်ထဲပေါ်ရမှာဖြစ်တယ်ပေါ့နော်အဲ့တော့ဒီ 5.1 consensus ကိုမအောင်မြင်လို့တာလည်းမလေးရှားနိုင်ငံသားရဲ့ဝန်ကြီးဌာနကနေပြီးတော့ဒါထုတ်ဖော်ပြောဆိုလာတယ်လို့ပဲကျွန်တော်တို့နားလဲတယ်အဲ့အတွက်ကျွန်တော်တို့ကြိုးစားပါတယ
်ဟုတ်ကဲ့အဲ့တော့ဒီအချက်ကရောတကယ် ASEAN ဖွဲ့ပေအခြားနိုင်ငံတွေကဟိုသဘောတူမယ်လို့ရောထင်လားရှင်
ကျွန်မတို့လည်းတရားရဂိုင်းနှုံးသဘောတူခြင်းမှာတော့တူလိမ့်မယ်တချို့နိုင်ငံတွေကလည်း silent ဖြစ်ကြတယ်ပေါ့နော်တူတူတိတ်တိတ်ပဲရှိကြတယ်တချို့နိုင်ငံတွေကတော့ဒီ 5.1 consensus ဟာအလုံးမဖြစ်ဘူးဒါမှမဟုတ်လို့ရှင်လည်းပဲဟိုပေါ့နော်အကောင့်ထဲမပေါ်နိုင်သေးဘူး stuck ဖြစ်နေတယ်ရက်တက်နေတဲ့အပေါ်မှာတော့ဒါ ASEAN ရဲ့ credibility ကိုကျဆင်းစေတယ်လို့မြင်နေပြီးတော့ပေါ့လေတနည်းတစ်ပုံနဲ့တော့ဒါကို breakthrough လုပ်ရမယ်လို့သူတို့နားလည်ထားတဲ့နိုင်ငံတွေလည်းရှိပါတယ်ဆိုတော့ကျွန်မထင်တယ် ASEAN တစ်စုံလုံးအနေနဲ့ကတော့အငင်းပွားစရာတွေရှိနေပေမဲ့တချို့တူးချင်း individual member state တွေမှာတော့သူတို့ alternative ပုံစံနဲ့ချင့်ကပ်ဖို့လို့စဉ်းစားနေကြပြီတချို့လည်းအခုထုတ်ဖော်ပြောဆိုလာကြပြီဆိုတော့ကျွန်မထင်ပါတယ် ASEAN ထဲမှာလည်းပဲအတွေ့အထိအမြင်သစ်တွေတော့ရောက်လာလိမ့်မယ်လို့ကျွန်မအနေနဲ့မြင်ပါတယ
် NUG ရဲ့နိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်ကိုမဲ့ရင်ညနေတီးတန့်တွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာဥကြောသန္တာခင်ဗျာဒီစစောပေါ့လေမခင်ဖြူထွေးတို့သတင်းပေးပို့ခဲ့တယ်လို့မိုင်းအင်ဂျင်နိုင်တွေ့ဆုံမေးမြန်းခဲ့တယ်လို့ပဲပေါ့လေဒီဝါရှင်တန် DC မြို့တော်မှာကျင်းပနေတဲ့ American ASEAN ထိပ်သီးဆွေးနွေးပွဲကိုတော့လူတွေကတိတ်ပြီးတော့စိတ်ဝင်စားနေကြပါတယ်ပြီးတော့မြန်မာအေဂျာမှာဆိုရင်ဒီဆွေးနွေးပွဲကနေဘာတွေမျှော်လင့်လို့ရမလဲဆိုပြီးတော့အရန်ကိုဟိုဟွာပေါ့မျှော်လင့်ချက်တွေတော်တော်လေးထားတာတွေ့ရပါတယ်ဆိုတော့ဘယ်လောက်ထိမျောလင့်စရာအနေထားတွေတွေ့ရပါသလဲခင်ဗ
ျဟုတ်ကဲ့ခင်ဗျာဒီဆွေးနွေးပွဲအသိအရေးကြီးပါတယ်ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာစစ်တပ်ကအနာသိမ့်ပြီးတဲ့နောက်မှာပထမအဆုံးအမေရိကန်ကဥဆောင်ကျင်းပတဲ့နိုင်ငံတကာဆွေးနွေးပွဲတစ်ခုမှာမြန်မာအရေးထက်သွင်းဆွေးနွေးခြင်းခံရခြင်းဖြစ်တဲ့အတွက်ကြောင့်ပြည်သူတွေမြန်မာအရေးစိတ်ဝင်စားတဲ့လူတွေမျောလင့်ချက်ထားကြမယ်ဆိုတာလည်းပဲအင်တန်သဘာဝကျတဲ့လုပ်ငန်းဖြစ်ပါတယ်ဒါပေမဲ့ဒီဆွေးနွေးပွဲရဲ့အဓိကအကြောင်းရင်းဟာမြန်မာနိုင်ငံဆိုတာတဲ့အာဆီယံကိစ္စဖြစ်ပါတယ်။အာဆီယံဟာတရုတ်နဲ့အမေရိကန်တို့ရဲ့အားပြိုင်မှုမှာအာဆီယံကိုတရုတ်ဘက်ကိုပါမသောအောင်အမေရိကန်ထိန်းတဲ့ပွဲပါပဲ။အမေရိကန်ဟာရုရှားစစ်ပွဲနဲ့ပြဿနာဖြစ်နေတဲ့အချိန်မှာဒီဟာကိုလည်းမေ့မထားဘူးဆိုတာပြလို့ရင်းဖြစ်ပါတယ်။ဒါအပြင် ASEAN နိုင်ငံတော်တော်များများဟာလည်းပဲရုရှားရဲ့ကျူးကျော်မှုပေါ်မှာပြက်ပြက်သားသားဆန့်ကျင်ကြတာမတွေ့ရတဲ့အတွက်ကြောင့်ဒီကိစ္စကိုလည်းသူကဆွဆောင်ကြံရှိပါတယ်အထူးသဖြင့်မြန်မာနိုင်ငံနဲ့ပတ်သက်တာကတော့မြန်မာနိုင်ငံဟာတရုတ်ရဲ့အဓိကစိတ်ဝင်စားတဲ့မဟာဗျူဟာအချက်ချာနိုင်ငံလည်းဖြစ်နေတယ်ဒါအပြင်ရုရှားကိုလည်းပဲပြေးပြီးထောက်ခံထားတဲ့စစ်ကောင်စီကဆိုတော့ဒီကိစ္စကိုလည်းပဲအမေရိကန်ကဆွေးနွေးမှဖြစ်ပါတယ်ဆိုတော့ဒီဘက်ဟာသိစိတ်ဝင်စားတယ်ဆောင်ဝင်စိတ်ဝင်စားဖို့ကောင်းတယ်စောင့်ကြည့်နေဖို့ကောင်းတယ်မျှော်လင့်ချက်ထားဖို့ကောင်းတယ်ဆိုတဲ့ကိစ္စကတော့မှန်တဲ့ကိစ္စပါခင်ဗျာထားတဲ့ကိစ္စပါ
ဟုတ်ကဲ့ခင်ဗျာအဲ့တော့ဒီပြီးခဲ့ရက်ပိုင်းထဲမှာလည်းအမေရိကန်ကပြောခဲ့တာတွေရှိတယ်တခါဟလာအာဆီယံဘက်ကလည်းတိုက်တိုက်တွန်းတွန်းလှုပ်ဆောင်နေတဲ့အချက်ကဘာလဲဆိုလို့ရှိရင်ဒီမြန်မာနိုင်ငံမှာပေါ့ဟလာဒီငြိမ်းချမ်းရေးတွေပေါ်လာဖို့နဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးဘက်ကိုသွားဖို့ဆိုတဲ့ဟာဥတီတဲ့အခြေလှမ်းတွေရှိနေပါတယ်အဲ့တော့ဒီထိပ်သီးဆွေးနွေးပွဲကနေအဲ့ဒီလိုရောက်လာအောင်တန်ရေးတမန်ရေးကြိုးပမ်းမှုတွေဘလောက်ထိမျှော်လင့်လို့ရမှာပါမလဲခင်ဗျာ
ဟုတ်ကဲ့တန်ရေးတမန်ရေးကြိုးပမ်းမှုမှာစောစောကမြန်မာကုညာမေးရဲ့မြန်မာနိုင်ငံရဲ့လူခွင့်တူတက်ဖို့ဒီမိုကရေစီနှမ်းချောင်းပြန်တော်ဖို့ဆိုတဲ့ကိစ္စဟာအဓိကလောလောဆယ်အမေရိကန်ဥတီနေတဲ့သံကင်းတမန်ကြီးကတော့မြန်မာနိုင်ငံစစ်ကောင်စီကိုဝိုင်းပယ်ရေးကိစ္စဖြစ်ပါတယ်ဆိုတော့သူတို့ကိုယ်တိုင်ကတည်ဝင်အဖြစ်သူတို့ကနယ်မြေ territory ဆိုတာဒီစစ်ကောင်စီလက်အောက်မှာရှိနေတော့သူတို့ကတည်ဝင်နိုင်ငံကိုပစ်ပယ်လို့မရပါဘူးသူတို့နဲ့ထိတွေ့ရတဲ့အပိုင်းရှိတယ်သို့တော်လည်းပဲတစ်ဖက်မှာသူတို့က NUG နဲ့လည်းပဲ informal ပေါ့လေအလို့သဘောအများကြီးထိတွေ့ဆက်ဆံနေရဒီနေ့အစည်းအဝေးမှာပဲမဇိမအောင်တို့နိုင်ငံခြားရေးဝန်ကြီးနဲ့လာပြီးတော့သက်ဆိုင်တဲ့ပုဂ္ဂိုလ်နဲ့တွေ့ရပါတယ်ဆိုတော့ဒါတန်ရေးတမန်ရေးအဖြစ်ကတော့အမေရိကန်ကအစွမ်းကုန်လှုပ်ဆောင်နေတယ်ဆိုတာတွေ့ရပါတယ်ဒါတဲ့ပို့ပြီးတော့သူကဖိအားပေးမဲ့ကိစ္စတွေကိုနိုင်ငံတကာကလည်းပြောပါလိမ့်မယ်ထပ်ပြီးတော့သို့တော်လည်းပဲအခက်အခဲတစ်ခုကအာဆီယံနိုင်ငံအားလုံးကလိုက်မပါလာဘူးဒီကိစ္စမှာဒါအပြင်ဒါထက်အရေးကြီးတာတရုတ်တို့ရုရှားတို့ကတော့အမေရိကန်ကဖိတွန်းလေလေသူတို့ဘက်ကိုပါသွားလေလေဖြစ်မယ်ဆိုတာလည်းပဲသူတို့ချင့်ကြံရလိမ့်မယ်ထင်ပါတယ်။ဒါကြောင့်တန်ရေးတမန်ရေးပြဖြင့်တန်တမန်ကြီးအရာကျိုးပန်းအထုံမှုရှိတော်လည်းပဲချင်းချင်းချင်းချင်းလှမ်းမယ်ချီလှမ်းအဖြစ်သူတို့တွက်ကြလိမ့်မယ်လို့ထင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒီဒီမိုကရေစီဘက်ကိုခြေဦးတည့်စေမယ်ဟလာဒီတွန်းအားပေးမှုတွေကိုခဏဘေးဖယ်ထားပြီးတော့လုံးလုံးလည်းလုံးလို့ရနိုင်မယ်ဆိုတဲ့ဟလာလူသားချင်းစာနာမှုအကူအညီပေးရေးကိစ္စမှာအာဆီယံကနေပြီးတော့ဟလာစစ်ကောင်စီနဲ့ပူးပေါင်းပြီးတော့ပြည်တွင်းမှာဒုက္ခရောက်နေတဲ့လိုအပ်နေတဲ့လူတွေလက်ထဲကိုပေးသွားရမယ်ဆိုတဲ့အစီအစဉ်တွေနီးစပ်လာနေပြီဆိုတဲ့ဝေဖန်ပြောကြားမှုတွေလည်းကျွန်တော်ကြားနေရပါတယ်အဲဒီလိုမျိုးလုပ်မယ်ဆိုရင် NUG ဘက်ကလည်းကန့်ကွက်မှုတွေကျွန်တော်တို့ကြားရရပါတယ်ဆိုတော့ဒီကိစ္စမှာပေါ့လေလူသားချင်းစာနာမှုကိစ္စမှာအမေရိကန်ရဲ့အခန်းကဏ္ဍဒါမှမဟုတ်ဒီထိပ်သီးဆွေးနွေးပွဲရဲ့အခန်းကဏ္ဍအနေထားကဘယ်လိုရှိမလဲခင်ဗျ။အ
ဲဒီလူသားချင်းစာနာမှုဆိုတာဒုက္ခရောက်တယ်အခုပြည်တွင်းမှာပဋိပက္ခဖြစ်တဲ့ဆိုရင်ပြည်သူတွေအဓိကနင်းနာတဲ့လူတွေပါပဲဆိုတော့ဒီလူတွေဘဝဆက်စားဖို့အတွက်စာနာမှုအကူအညီပေးတာသိအရေးကြီးတဲ့ကိစ္စဖြစ်ပါတယ်။ဆိုတော့ဒီစာနာမှုအကူအညီပေးသည်အခုခါမှာNUG နဲ့သာသွားမယ်စသဖြင့်ပေါ့လေဒါစစ်ကောင်စီနဲ့သာသွားမယ်ဆိုတော့တစ်ဖက်သက်သွားလို့တော့မရနိုင်ဘူးလို့ကျွန်တော်ကလုံးဝယုံကြည်ပါတယ်။ဥပမာအဖြစ် NUG နဲ့ပဲလုံမယ်ဆိုရင်စစ်ကောင်စီထိန်းချုပ်ထားတဲ့နေရာကကြတော့လူတွေကဘယ်လိုသွားပြီးမှလဲ။ထွန်းနီလောင်စစ်ကောင်စီနဲ့ပဲလုံမယ်ဆိုရင် NUG တို့ဒီ PDF တို့ထိန်းချုပ်ထားတဲ့နေမျိုးကြတော့ဘယ်လိုလုပ်ပြီးတော့စစ်ကောင်စီနဲ့တွဲပြီးတော့သွားလို့ရမှာလဲဆိုတော့ဒီလူသားချင်းစာနာမှုအကူအညီပေးကိစ္စမှာနှစ်ဖက်လုံးပူးပေါင်းဆောင်ရွက်ကိုဆောင်ရွက်ရပါလိမ့်မယ်။နိုင်ငံရေးကိစ္စပြိုင်ဆိုင်မှုအာဏာကိစ္စကိုဘေးဖယ်ပြီးတော့ဒုက္ခရောက်တဲ့ပြည်သူတွေအတွက်တော့ငါတို့သဘောတူညီမှုလုပ်ကြမယ်။အခုယူကရိန်းမှာတော့မှာ Humanitarian Corridor Permit လို့အဲ့လိုမျိုးလုပ်ကိုလိုရမှာပါ။ဆိုတော့ဒီလိုလူသားချင်းစာနာမှုကိစ္စမှာ NUG တို့စစ်ကောင်စီတို့ဟာနိုင်ငံရေးကိုဘေးဖယ်ပြီးလုဆောင်ခြင်းအပြင်တနည်းအားဖြင့်ပြောရင်ဗျာအကောင့်မြင်လို့လို့ထင်လဲထင်ပေါ့။နိုင်ငံရေးအတွက်တောင်မှလမ်းပွင့်သွားနိုင်တယ်လို့ကျွန်တော်ထင်ပါတယ်။ပူပေါင်းဆောင်ရွက်တဲ့ကိစ္စလို့ယူဆပါရစေခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။အဲ့တော့ကျွန်တော်တို့အချိန်ကလည်းအကန့်အသတ်ရှိပါတယ်ကျွန်တော်ဟို10မိနစ်နီးပါးကြံပါသေးတယ်အဲ့တော့ကျွန်တော်နောက်ဆုံးတစ်ခုမေးချင်တာကဒီအာဆီယံရဲ့ဘုံသဘောတူညီချက်ချမှတ်ခဲ့တာအခုဆိုရင်တစ်နှစ်ကျော်လာပြီပေါ့လေဒါကိုအကောင့်ထဲပို့ဖို့စစ်ကောင်စီဘက်ကပြက်ကွက်တယ်ဆိုတော့ဟာလာဝေဖန်မှုတွေလည်းကြေကြေပြန့်ပြန့်ရှိနေပါတယ်အမေရိကန်ဘက်ကလည်းတိုက်တိုက်တွန်းတွန်းတွေလည်းရှိနေပါတယ်ဒါပေမဲ့ဒီလိုဘုံသဘောတူညီ၅ချက်မဟုတ်ဘဲနဲ့ဖောက်ထွက်ပြီးတော့စဉ်းစားပါဆိုတော့တိုက်တွန်းမှုတွေနဲ့ပတ်သက်ပြီးတော့ဒီဘလို့များမျှော်လင့်နိုင်မလဲခင်ဗျာ
အဓိကပြဿနာကဘုံသဘောတူညီချက်၅ချက်ဟာဒါသူ as it is သူကြီးပဲဆိုရင်ကောင်းတယ်လို့ဆိုရပါမယ်သို့တော်လည်းပဲအာဆီယံရဲ့အခြေခံမူသူရဲ့ cardinal principle လို့ခေါ်တဲ့ consensus ကိုလို့သဘောတူညီမှာဆုံးဖြတ်နိုင်မယ်ဆိုတဲ့မူနဲ့သူတို့ကတွန်းပေါက်ဖြစ်နေတယ်။သူတို့ချမှတ်ထားတဲ့သဘောတူညီချက်၅ချက်ကိုတော့မှသူတို့စစ်တူအောင်မလုပ်နိုင်တဲ့ဟာသူတို့နိုင်ငံတွေရဲ့အာဆီယံအဖွဲ့အစည်းမှာချမှတ်ထားတဲ့ဒီအခြေခံမူပေါ့ဗျာ။အလုံးသဘောတူညီမှာ consensus ဆိုတဲ့ပြဿနာဖြစ်ပါတယ်။တကယ်လို့အဲ့ဒီကိုသာကြော်ထုတ်နိုင်မယ်ဆိုရင်တော့လမ်းပွင့်သွားနိုင်စရာရှိတယ်လို့ထင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ကျွန်တော်တို့ဒီအာဆီယံအမေရိကန်ထိပ်သီးဆွေးနွေးပွဲတဲ့ပတ်သက်တဲ့သတင်းတွေကိုနောက်ဆုံးရထားသမျှကျွန်တော်တို့ထပ်ပြီးတော့တင်ဆက်သွားဖို့ရှိပါတယ်ခင်ဗျာ မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီမင်္ဂလာနံနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA ရဲ့ဒီတောက်ကြနေမနေ့ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်နေတဲ့ line number 2440 51နဲ့ VOA ရဲ့ Facebook စာမျက်နှာကမှာကျွန်တော်တို့ direct ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့တိုင်းရင်သတင်းလွှာကျန်းမာရေးကဏ္ဍနဲ့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်တွေကိုတင်ဆက်မှာဖြစ်ပါတယ်ခင်ဗျာအဲ့ဒီတွေကမှအရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုပြောပြချင်ပါတယ်NLD အစိုးရလက်ထက်မှာဆက်လက်ရပ်တည်ဖို့အခက်အခဲဖြစ်လာနေတဲ့ကရင်နယ်ခြားစောက်တပ်ရဲ့ရွှေကုတ်ကိုမြို့သစ်စီမံကိန်းဟာအခုလက်ရှိစစ်ကောင်စီလက်ထက်မှာရှင်သန်ကြီးထွားလာနေကြောင်းဦးအောင်ခင်ကရေးသားတင်ပြထားပါတယ်ခင်ဗျာ
ကရင်ပြည်နယ်မြဝတီမြို့မြောက်ဘက်ကရွှေကုတ်ကိုမြို့သစ်မှာစစ်ကောင်စီတပ်လက်အောက်ကကရင်နယ်ကြားဆောင်တပ်ကစစ်သားစုဆောင်တာကိုလွန်ခဲ့တဲ့ဒီဇင်ဘာလ16ရက်နေ့ထုတ်မြစည်းမသတင်းမှာဖော်ပြပါတယ်။ရွှေကုတ်ကုံမျိုးတွေကိုကရင်နယ်ကြားဆောင်တပ်နဲ့ရထိုက်နိုင်ငံတကာကုမ္ပဏီဖက်ဆက်လုပ်ပြီးတည်ဆောက်နေတာ9နှစ်ရှိနေပါပြီ။အမေရိကန်ဒေါ်လာတန်15,000ကုန်ကျမဲ့စီမံကိန်းဖြစ်ပြီးရထိုက်ကုမ္ပဏီက80ရာခိုင်နှုန်းကရင်နယ်ကြားဆောင်က20ရာခိုင်နှုန်းအကျိုးအမြတ်ခံစားရမှာဖြစ်ပါတယ်။လာမယ့်9နှစ်အတွင်းရွှေကုတ်ကုံမျိုးသစ်ပြည်စည်းမယ်လို့မျှော်လင့်ရပါတယ်။ကရင်ပြည်နယ်မှာစစ်ကောင်စီလက်အောက်ခံနေကြဆောင်တပ်73ခုရှိပါတယ်။ AP လက်29ရက်နေ့ကမြဝတီမြို့အနီးမှာစစ်ကောင်စီတပ်နဲ့ကရင်နယ်ကြဆောင်တပ်ကတစ်ဖက် KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကတစ်ဖက်တိုက်ပွဲဖြစ်ကြောင်း KIC သတင်းဌာနမှပေါ်ပြပါတယ်။စစ်ကောင်စီဘက်ကတိုက်ပြီးတဲ့အတွက်ကရင်နယ်ကြားဆောင်တပ်မှာအကျိုးအမြတ်ခံစားရတာတွေရှိပါတယ်။ထင်ရှားတာကတော့ NLD အစိုးရအရေးယူဖို့စီစဉ်နေတဲ့ရွှေကုတ်ကိုလောင်ကစားမြို့တော်စီမံကိန်းပြန်လည်တက်ဝင်လှုပ်ရှားလာတာဖြစ်ပါတယ
်။ကရင်ပြည်နယ်မှာလက်နက်ကင်တပ်အမျိုးမျိုးရှိပါတယ်။တပ်တန်း85နှစ်ရှိတဲ့ KNU ကရင်အမျိုးသားအစည်းအရုံးဟာတချိန်ကအစိုးရတစ်ခုလိုဩဇာအရှိန်အဝါကြီးမားခဲ့ပါတယ်။ဒါပေမဲ့1995မှာ DKBA ကရင်ဗုဒ္ဓဘာသာတွေကခွဲထွက်ပြီးစေအစိုးရနဲ့မဟာမိတ်လုပ်မိလို့ KNU မာနေပလောနယ်မြေကြာဆုံးသွားပြီးတဲ့နောက် KNU မှာအဖွဲ့ခွဲတွေများလာပါတယ် KNU မှာဗဟိုချုပ်ကန်မှုအားနေပြီးတန်ရင်းတွေဟာသူနီးသူဟန်နဲ့လှုပ်ရှားကြတာမို့ကရင်တပ်ဖွဲ့အမျိုးမျိုးပေါ်ထွက်လာပါတယ်ဗိုလ်ချုပ်ထင်မောင်ဦးစီးတဲ့တပ်ဖွဲ့ဟာ2009ခုနှစ်မှာ KNU တပ်မခုနှစ်ကခွဲထွက်ပြီးစေအစိုးရနဲ့အပြည့်ရတဲ့အတွက် KNU ငြိမ်းချမ်းရေးကောင်စီဖြစ်လာပါတယ် DKBA ကရင်ဗုဒ္ဓဘာသာတပ်ဖွဲ့ကိုတပ်မတော်လက်အောက်ခံနေကြားဆောင်တပ်အဖြစ် 2010 မှာအသွင်ပြောင်းတဲ့အခါနေကြားဆောင်တပ်မလုချင်သူတွေဟာ DKBA တပ်မ9လို့ခေါ်တဲ့ကလိုထူးပေါ်တပ်ဖွဲ့ကိုဖွဲ့စည်းကြပါတယ
် DKBA တပ်မ9ဟာကရင်အကျိုးပြုတပ်ဖွဲ့ဖြစ်လာပြီးမှကလိုထူဘောတပ်ဖွဲ့လို့သာလူသိများပါတယ်။ဒါကြောင့် KNU တပ်ဖွဲ့ DKBA ကလိုထူဘောတပ်ဖွဲ့နဲ့ကရင်ငြိမ်းချမ်းရေးကောင်စီတပ်ဖွဲ့စသဖြင့်ကရင်လက်နက်ကိုင်3ဖွဲ့ရှိလာပါတယ်။သူတို့မှနိုင်ငံရေးအမြင်ရှိကြတဲ့အတွက်ပူးတွဲကြေညာချက်ထုတ်ပြန်လေးရှိပါတယ်။မကြာမီကပဲ DKBA တပ်မှုဗိုလ်မှူးစာလုံးနဲ့အင်အား200ကျော်ဟာKNU လက်အောက်ခံ KNDU နဲ့လာရောက်ပူးပေါင်းပါတယ်ပြည်သူ့ဘက်ကရက်တီမီစေအုပ်ချုပ်ရေးကိုတိုက်ဖြတ်ဖို့ KNU နဲ့ပူးပေါင်းရတာလို့ဆိုပါတယ်နေကြဆောင်မှာတော့ဒလိုရှင်းလင်းပြတ်သားတဲ့နိုင်ငံရေးအတွေ့အကြုံကင်းမဲ့နေတာမို့စစ်ကောင်စီအမိန့်ကိုနာခံနေတာဖြစ်ပါတယ်
ကရင်နယ်ကြားသောတပ်ပိုင်နဲ့ချစ်လင်းမြိုင်ကုမ္ပဏီနဲ့ရထိုက်နိုင်ငံတကာဥပိုင်ကုမ္ပဏီဖက်ဆက်လုပ်ပြီးတောင်ရင်းမြကန်းကရွှေကုတ်ကူမြို့သစ်စီမံကိန်းကို2019မှာစတင်အကောင်အထည်ဖော်ပါတယ်။လောင်ကစားမြို့တော်အဖြစ်စီးပွားရှာတာကိုကန့်ကွက်မှုနဲ့ဖိအားပေးမှုတွေများလာတဲ့အတွက်ကရင်နယ်ကြားသောတပ်ခေါင်းဆောင်ဘူမူကြီးစောချစ်သူနဲ့အဖွဲ့နှုတ်ထွက်စာတင်တဲ့အခြေအနေထိဖြစ်သွားခဲ့ပါတယ်။ဒါပေမဲ့နယ်ကြားသောတပ်ရင်း73ရင်းရဲ့စူပေါင်းနှုတ်ထွက်စာကိုတပ်မတော်ကလက်မခံဘဲဆိုင်းငံ့ထားခဲ့ပါတယ်။ဒီတော်အတွင်းစစ်ကောင်စီအာဏာသိမ်းတော့ KNU တပ်ဖွဲ့နဲ့တိုက်ပွဲပြန်ဖြစ်ပါတယ်။စစ်ကောင်စီတပ်ဘက်ကကူညီတိုက်ခိုက်ပေးနေတဲ့ကရင်နယ်ကြားသောတပ်ဟာစီးပွားရေးလုပ်ငန်းတွေမှာပြဿနာမရှိတော့ဘဲအကျိုးအမြတ်ခံစားလာရပါတယ်
။ကရင်နယ်ကြားသောတပ်ချုပ်ကိုင်းနဲ့မြန်မာတိုင်းနယ်စပ်ကမောင်ကိုကွန်ဖရင့်ဂိတ်တွေနဲ့ကစီနိုလောင်းကစားဝိုင်းတွေပြန်လေဖွင့်လက်တဲ့အထိအလုတ်ပစ်လာကြောင်းသိရပါတယ်။ရွှေကုတ်ကိုစီမံကိန်းကိုစစ်ကောင်စီတပ်ကအကျိုးတူပူးပေါင်းဆောင်ရွက်ဖို့တောင်းဆွေးနွေးလာတယ်လို့သတင်းထွက်နေပါတယ်။တရင်နယ်ကြားဆောင်အခြေချတဲ့မြောက်ရီမြို့နယ်ဟာမြန်မာတိုင်းဒေသတောင်ရင်းမြစ်အနောက်ဘက်ကမှရှိပြီးအရှေ့ဘက်ကမှတိုင်းနိုင်ငံမဲတော်ရွာနဲ့မဲဆောက်မြို့တို့တည်ရှိပါတယ်။ကြာရင်စေကြီးကော့ကရိတ်လှိုင်ခွဲနယ်လေနန်းသမီးချင်းတိဆက်နေပါတယ်။ဒါပေမဲ့တောင်ရင်းမြစ်တစ်လျှောက်ကလေခိတ်တွေကိုတုံးပြီးနေဆက်ကုံတွဲရေးလုပ်ကြတာများပါတယ်။လေခိတ်တွေကိုတုံးတဲ့အလွတ်ကုံတွဲရေးဟာထိုင်းမြန်မာနေဆက်ကုံတွဲမှုရဲ့60ရာခိုင်နှုန်းလောက်ရှိပြီးဒေါ်လာတန်းတစ်ဆောင်ကျော်ဘူးတန်ဖိုးရှိတယ်လို့ဆိုပါတယ်။နေကြားဆောင်တက်ချုပ်ကိုင်းတဲ့လေခိတ်28ခဲရှိပြီး KNU နဲ့ Glow 2 Board DKPA ချုပ်ကိုင်းတဲ့လေခိတ်ကတော့ခုနှစ်ခုသာရှိပါတယ်။ဒါကြောင့်ရွှေကုတ်ကမှာကရင်နယ်ကြားဆောင်တက်နေအကျိုးတူစီးပွားရေးလုပ်ဖို့စစ်ကောင်စီကလှုပ်ဆောင်လာပွဲရှိကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ကျမ်းမာရေးကဏ္ဍကိုတင်ဆက်ချင်ပါတယ်။ဒီတစ်ပတ်မှာတော့ဒီနေ့ထဲဖြစ်လာနိုင်ခြေရှိတဲ့ဒီသွေးလွန်တုတ်ကွေးယောဂအခြေအနေအကြောင်းကိုဆွေးနွေးထားပါတယ်။မြန်မာနိုင်ငံမှာလာမယ့်မိုးရသည်တဲ့သွေးလွန်တုတ်ကွေးအဖြစ်များနိုင်ပြီးပြင်းထန်နိုင်ခြေရှိတာကိုကျန်းမာရေးပညာရှင်တွေသတိပေးနေပါတယ်ဒီအကြောင်းကလေးအထုကုနဲ့စေတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှူးပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
โอเคပမောက္ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုမိုးရာသီဝင်လာတော့မှာမို့ဒီအဖြစ်များတာတစ်ခုဖြစ်တဲ့သွေးလွန်တုတ်ကွေးနဲ့ပတ်သက်ပြီးတော့ဗောနော်ဆရာကြိုပြီးတော့သတိပြုနိုင်အောင်ဒီနေ့ရထူကြမှုကိုစပြီးတော့ရှင်းပြပေးပါလားဆရာကြီ
းဟုတ်ကဲ့သွေးလွန်တုတ်ကွေးကတော့ဒီနေ့လည်းကျွန်တော်တို့အနည်းငယ်များရှိနေပါတယ်အနည်းငယ်များလူနာတော့ရှိနေတယ်အဲဒီမှာဟိုနည်းနည်းရေးကြည့်တဲ့အဆင့်ဖြစ်တဲ့သွေးလန်းတဲ့အဆင့်ရောက်တာလည်းရှိတယ်သွေးရည်ကြီးတွေပဲတွန်းရတာလည်းရှိတယ်ဗောနော်အံကောင်းထောက်မှသာပဲဒီဟိုလက်တော့လက်ထွက်ရတော့မရှိသေးဘူးပေါ့နော်အဲ့တော့ဟိုဒီနေ့လဲအနေနဲ့များတော့ရှိမယ်လို့ကျွန်တော်တို့ခံမှန်းပါတယ
်ဟုတ်ကဲ့ဆရာဒီနေ့မှာမြန်မာနိုင်ငံရဲ့ဒီသဘောတဘာဝအရာပေါ့နော်ဒီသွေးလွန်တကွေးအဖြစ်များတဲ့ဒီပြင်းထန်တတ်တဲ့နှစ်ပိုင်းခြားက3လနှစ်တစ်ချိန်ဖြစ်တဲ့သဘောရှိတယ်လို့ကြားခဲ့ဘူးတော့ဒီနေ့ထူးခြားမှုကိုအခုကိုဗစ်ကာလအတွင်းမှာပေါ့နော်ဆရာဘယ်လိုသုံးသပ်မိလဲဆရာကြီ
းအမှန်တော့အဲ့လိုပဲဖြစ်တတ်တယ်ပေါ့နော်မာဆိုလို2023မှာဖြစ်တာများတယ်2019မှာဖြစ်တာများတယ်အဲ့တိုင်းသွားမယ်ဆိုတော့2021ကဖြစ်တာများဘူးပေါ့နော်ဒါမဲ့လည်းမနစ်ကတော့သိတဲ့အတိုင်းပဲ2021မှာလည်းကျောင်းတွေကိုဗစ်ကြောင့်ကျောင်းတွေပိတ်နေရတာအဓိကတော့ဒီသွေးလွန်တုတ်ကွေးကကျောင်းကနေကူးဆက်တာပေါ့ဟောဒီချင်းရဝေးဝေးမပြန်နိုင်ဘူးဒီတွဲလန်တုတ်ကွေးဖြစ်တဲ့ခြင်းပေါ့နော် ADC ကျတာ guide တရားလောက်ပဲပတ်ဝန်းကျင်လောက်ပဲပြန်လဲအဲ့တော့ဟိုရက်ွက်တက်မှဆိုတနေရာတနေရာဝေးခုမကူးနိုင်မိစက်တဲ့အိမ်ကြီးတော့ကူးတော့ပေါ့နော်အဲကျောင်းနေရာနေအဓိကဖြစ်တဲ့ခါကျတော့ဒီမိနစ်ကတော့ဒီကိုဗစ်ကြောင့်လည်းကျောင်းနေရာပိတ်နေရတယ်ပိတ်နေရတဲ့ခါကျတော့ဒီကူးဆက်မှုကနည်းတယ်အဲ့တော့ခုနပြောတဲ့ပတ်တန်ပေါ့နော်ညနေ၄နှစ်တကာအဲများများဖြစ်တတ်တဲ့ဟာကကြာလဲအဲ့ပုံစံပြောင်းသွားတယ်ပေါ့နော်ဒီကိုဗစ်ကြောင့်ဒီလူတွေနေဝေးသွားတာလို့ကျောင်းတွေပိတ်တာတွေပုံစံလည်းလည်းပြောင်းသွားပါအဲ့တော့ကျွန်တော်တို့ခက်မှန်းရတယ်ခက်တယ်ပေါ့ဒါပေမဲ့ဒီနေ့မှာတော့ဟိုနေ့ရက်အစပိုင်းပေါ့နော်ရှိနေလို့ရှိရင်ဟိုဒီနေ့မှာများတတ်တယ်ပေါ့ ရင်ရောဆိုတော့ကျွန်တော်ကနှစ်တစ်နှစ်အဆုံးဒီဇင်ဘာလမှာဖြစ်တာများရင်နောက်နှစ်ဒီတွဲလွန်တကွေဖြစ်များမယ်နှစ်လို့မှန်းလို့ရဒါပေမဲ့ခုကတော့အဲ့လိုပုံစံလေးတွေကနည်းနည်းဟိုခါတိုင်းပုံမှန်ဖြစ်နေကြတယ်မတူတဲ့အခြေအနေလေးတွေရှိသွားတယ်အဲနည်းနည်းတော့မှန်းခဲ့တယ်တိုးတော့ကျွန်တော်တို့နှစ်စာတွေကနည်းနည်းနည်းနည်းရှိနေတယ်ဆိုရမိုးရလည်းမိုးရပြီးရောက်လာရင်ဒါပြကြကြောင်းတွေပြန်ဖွင့်တဲ့အခါကျလို့ရှိရင်တော့အဲဒီတဲ့ပုံတော့ဒီလိုတွေဖြစ်ပေါ်မှုများနိုင်စရာရှိပါ
တယ်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုများနိုင်စရာရှိတဲ့အနေအထားမှာဖြစ်လာရင်ကျိုးသိနိုင်ပေါ့ဆရာနော်။အဓိကဘာလက္ခဏာတွေနဲ့ဘယ်လိုလိုမျိုးတွေပေါ်သတိထားဖို့လုပ်မလဲ
။အဓိကတော့ဒီကလေးကဒီမိုးရွာဒီမှာပေါ့နော်။ခြင်ပေါက်တဲ့ရွာဒီမှာအဖျားကြီးတယ်ပေါ့။ဖျားတယ်။အဖျားကြီးတယ်။မင်းတယ်ပေါ့နော်။အဲမစားဘူးမသောက်ဘူးပေါ့။တစ်နေ့လုံးလို့ဖျားတယ်။အထူးသဖြင့်ချောင်းဆိုးရနာစီးတာလည်းမရှိဘူးဆိုရင်တော့လေဒီလိုတွေဖြစ်နိုင်တယ်ဆိုတာကျွန်တော်တို့ကကောင်းနေမှာအမြင်အားထားမှာပေါ့နော်အဲ့တော့ဟိုဒီကမ္ဘာကျန်းမာရေးဖွယ်သတ်မှတ်ချက်တွေဘာတွေမှာဆိုလို့ရှိရင်တော့သူက probable dengue ပေါ့နော်အဲသွေးလွန်တုပ်ပြေးဖြစ်နိုင်ခြေရှိတာဆိုတော့သတ်မှတ်တာရှိပါတယ်အဲ့ဒါကဖျားမယ်မဖျားမယ်နဲ့တော့မဖြစ်နိုင်ဘူးကဲရက်လည်းမိဘရဲ့ဆွေးရင်ပြီးကျွန်တော်တို့လာပြတယ်မဖျားတော့မဖျားဘူးပေါ့အဲမဖျားရင်တော့မဟုတ်ဘူးပေါ့နော်သူကဖျားရဲဆိုရဲအချက်ပါမယ်အဲသွေးလွန်တုပ်ပြေးဖြစ်တဲ့အနေအားကိုရောက်ဘူးတယ်ဆိုရဲအချက်ပါမယ်အဲ့ဒါတော့ကျွန်တော်တို့နိုင်ငံအတွက်ကတော့ဘာမှထည့်စဉ်းစားရမလို့တော့အဲဒါတော့နိုင်ငံလုံးကဖြစ်နိုင်တဲ့နေရာဖြစ်တယ်။အဲဒီနောက်တည်းမှာဖျားလာပြင်ပေါ့နော်။ဘာတွေဖြစ်လဲဆိုမှကျွန်တော်တို့ဒီရင်ဆန်းသက်တဲ့ test ဆိုတာပေါ့နော်။ဒီဖေးပေါင်ချိန်တိုင်းကိရိယာနဲ့စမ်းကြည့်ရင် positive ဖြစ်တာပါတယ်။နောက်ပြီးကြတော့ဒီကြိုက်တာခဲတာပေါ့နော်။ကိုယ်လက်တွေကြိုက်ခဲတာပါတယ်။ပြီးတော့ကြလို့ရှိရင်အရေပြားအပိတ်ထွက်တာပါတယ်နော်။အဲအားမင်းတာပါတယ်ပေါ့နော်။အဲ့ကြတော့ဒီချက်တွေကဖျားရင်အာဏာလည်းပါတယ်ပေါ့နော်ဇက်တဲ့အာဏာလည်းပါဘိုင်းနာတာလည်းပါအဲ့တော့ဒီချက်တွေဖြစ်နိုင်စဉ်းစားကြည့်လိုက်ရင်ကလေးတိုင်းကဖျားကြည့်ရင်တော့ဒွိလွန်တကွေဖြစ်နိုင်တယ်ဆိုတော့ဟိုကျမကြီးစောင့်ရှောက်ကူပေးတဲ့ဆရာဝန်ဆရာမတွေကပဋိထားပါပေါ့နော်အဲ့ဒီထားဖို့လိုပါဟု
တ်ကဲ့ဆရာအဲ့တော့ခုနကပြောတဲ့ဒီလက္ခဏာတွေဖြစ်လာရင်အထူးသဖြင့်ဘယ်လိုလူတွေမှာအဖြစ်များလဲရှိလဲဆရာကလေးတွေဆိုရောလေ
ဒီကင်းတော့အဖြစ်များဆုံးကတော့ဒွိလွန်တကွေကဒီပိုလေးမျိုးရှိတယ်ပေါ့နော်ပထမဆုံးယောဂဘုန်းနဲ့ထိတွေ့တဲ့နှစ်မှာကြတော့လေဟို primary dengue လို့ကျွန်တော်ခေါ်တာပေါ့ပထမဆုံးဖြစ်တဲ့နှစ်မှာဆိုရင်တိတ်ပြီးတော့မဆိုးကြဘူးနော်ဒါမှမဟုတ်တစ်နှစ်အောက်တည်းကတိတ်တော့မဆိုးတတ်ကြဘူးဒါပေမဲ့တစ်နှစ်အောက်နဲ့တွေးလန့်တာလည်းဖြစ်တာတော့ရှိတယ်နောက်ပိုင်းဒုတိယကြိမ်ပေါ့နော်ပြန်ဖြစ်လို့ရှိရင်ပို့ပြီးတော့ပြင်းထန်လေးရှိတယ်ဒုတိယကြိမ်တတိယကြိမ်စလုံးထကြိမ်ပေါ့ဒီပြောလို့တော့ကိမဖြစ်တဲ့ဇီဝယောဂဗေဒပြောင်းလဲမှုကဒီဒုတိယအကျင့်ဖြစ်တဲ့အချိန်မှာခန္ဓာကိုယ်မှာရှိတဲ့ antigen ဝင်လာတဲ့ antigen နဲ့ antibody ပေါ့နော်ဆိုတော့ခန္ဓာကိုယ်မှာရှိတဲ့ပဋိပစ္စည်းရဲ့တိုက်ခိုက်မှုကြောင့်ပိုဖြစ်တာပေါ့နော်အဲဒါကြောင့်မလို့ဒုတိယအကျင့်ပိုင်းဆိုပိုဆိုးတတ်တယ်အဲတော့ကလေးမှာဆိုတော့အများသောဖြင့်၃နှစ်ကနေ၈နှစ်လောက်ကအပြင်းထန်ဆုံးဖြစ်တတ်တယ်ပေါ့ဒါလည်းအချိန်ကာလကိုလိုက်ပြီးတော့ပြောင်းလဲသွားတာရှိတယ်ဘာလို့ဆိုတော့ချို့ကလေးတွေကကျွန်တော်က၁၀နှစ်မှာဖြစ်တယ်ပေါ့နော်စမ်းကြည့်လိုက်တဲ့အခါကျတော့ IgM လို့ခေါ်တဲ့အခုဒီနှစ်မှာပေါ်တဲ့ရုပ်တရက်ပေါ်တဲ့ပဋိဇီဝပစ္စည်းရဲ့ရှိတယ် IgG ဆိုတော့မနစ်ကဟိုပြီးခဲ့တဲ့နှစ်တည်းကထိတွေ့ထားခဲ့လို့ရှိတဲ့ပဋိပစ္စည်းမရှိဘူးဆိုလိုတာကလေးက10နှစ်ကြာမှပထမစဖြစ်တယ်ပေါ့နော်ဒီလိုမျိုးဒါမျိုးတွေလည်းရှိပါတယ်ဒါပေမဲ့အများစုကတော့အနေရကြီးတဲ့ case အများစုကတော့3နှစ်ကနေ6နှစ်လောက်ကလေးတွေကပြင်းထန်တာဟို rocks ဆိုးလေးရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနှစ်မှာဆရာအခုပြင်းထန်နိုင်တဲ့ကလေးတွေရထူကြမှုစတွေ့ထားတာရှိလား
ဒီနှစ်မှာလည်းတချို့တွေ့လာတာတွေတော့ရှိနေတယ်ဟိုအရင်ကြီးဟိုစိုးစိုးဝါးကြီးတော့မဖြစ်ဘူးပေါ့နော်တွေ့လာတာကျွန်တော်တို့ကတွေ့လာလို့ရှိရင်တွေ့လာတယ်ဆိုတော့တွေ့ချိန်ကျသွားတယ်ပေါ့နော်ဒါဆိုလို့ရှိရင်ကျွန်တော်ကတွေ့ဟိုကပေါ့စားရည်ခေါ်တော့ပေါ့နော်အဲဒီ project ပြန်ပေးရ replacement therapy ပေါ့နော်ပြီးလို့မရဘူးဆိုလို့ရှိရင်တော့မှ gel infusion လို့ခေါ်တယ်ဒီကော်ရည်ပေါ့နော်အဲဒါသွင်းရတယ်အဲ့ဒါမှမရင်သွေးရည်ကြီးသွားတယ်အဲ့လိုသွားရတဲ့ကလေးတွေတော့ရှိတယ်အဲ့သွေးရည်ကြီးတိရောက်တဲ့ကလေးတွေလည်းရှိတယ်အဲ့ဆိုလိုတာဟိုပြင်းထန်မှုရှိတဲ့ကလေးတွေလည်းတွေ့တယ်ပေါ့နော်ဒီတိုင်းတော့ပြင်းထန်တယ်တော့မရှိဘူ
းဟုတ်ကဲ့ဆရာကျေးဇူးများချင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျန်းမာရေးကဏ္ဍမှာတော့ဒီနှစ်မိုးရွာသည့်အတွင်းမှာအဖြစ်များလာနိုင်တဲ့သွေးလွန်တုတ်ခွေးအကြောင်းကိုဆွေးနွေးတင်ပြခဲ့တာပါအခုတခါတော့ထိုင်းချီဆိုင်ဖီဘာဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီဗျာ
။ တ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတွင်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေတာတိုင်းသားတည်င်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်အမ်းမြို့နယ်မှာကျေးရွာပေါင်း50နီးပါးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကရိတ်ခါတည်ယူခွင့်ပိတ်ပင်ထားပါတယ်။ဝန်ပြည်သက်ပါတီထိန်းချုပ်နယ်မြေမှာကျင်းပါတဲ့မွန်မျိုးသားရေးရညီလာခံကနေဖက်ဒရယ်ပြောင်းစုနဲ့ဝန်ပြည်နယ်ဖွဲ့စည်းပုံအပါအဝင်ဆုံးဖြတ်ချက်9ချက်ကိုထားမှတ်နိုင်ခဲ့တယ်ဆိုတာနဲ့စစ်ကောင်စီကနေကျင်းပဖို့ဖိတ်ခေါ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုတိုင်းသားလက်နက်ကိုင်အဖွဲ့ဝင်တချို့ကတက်ရောက်သွားမဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပ
ါ။ဒီမှာကနန်းဟောင်းမရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်အမ်းမြွနယ်မှာကျေးရွာပေါင်း50နီးပါးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကစံအပါဝင်ရိတ်ခါတည်ယူခွင့်ကိုမေလ6ရက်နေ့ကစပြီးပိတ်ပင်ထားတဲ့အတွက်ဒေသခံတွေအခက်ကြုံနေရတယ်လို့သိရပါဗျ။အခုပိတ်ပင်ထားတဲ့ကျေးရွာတွေကတော့ချင်းအမျိုးသားတွေနေထိုင်တဲ့ကျေးရွာအများစုနဲ့ရခိုင်ကျေးရွာတချို့ပါဝင်နေပြီးဘာကြောင့်ဒီလိုပိတ်ပင်ထားတယ်ဆိုတာတော့မသိရသေးဘူးလို့ဒေသခံတွေကပြောပါတယ်။ဒီလိုမိုးဥကျကာလမှာရိတ်ခါတည်ယူစုဆောင်ခွင့်မရရင်ကျေးရွာသားတွေအငတ်ဘေးနဲ့ကြုံတွေ့ရနိုင်တယ်လို့လဲအမ်ဒီရာခန်တွေကပြောပါတယ်။ရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်ဖွဲ့ဝင်တို့တိုက်ပွဲဖြစ်ပွားခဲ့တဲ့2020ခုနှစ်ကလည်းအမ်မြို့နယ်ကကျေးရွာတချို့ကိုကုန်းလမ်းရေလမ်းတွေပိတ်ပြီးအခုလိုဒေသခံတွေကိုစစ်ကောင်စီတပ်ဖွဲ့ကရိတ်ခါတည်ယူခွင့်တွေပိတ်ထားခဲ့ပါတယ်
။မွန်ပြည်တပ်ပါတီထိန်းချုပ်နယ်မြေမှာကျင်းပတဲ့မွန်မျိုးသားရေးရညီလာခံ2022ခုနှစ်ကနေဖက်ဒရယ်ပြည်ထောင်စုနဲ့မွန်ပြည်နယ်ဖွဲ့စည်းပုံချေခံမှုစစ်ဆန်ညှိနှိုင်းရေးဆွဲရေးဖွဲ့စည်းတာဝန်ပေးအပ်ခဲ့တာတွေရဲ့ပါဝင်ဆုံးဖြတ်ချက်ခုနှစ်ချက်ချမှတ်ခဲ့တယ်လို့ညီလာခံပြောရေးဆိုခွင့်ရှိသူမွန်ပြည်တပ်ပါတီဗဟိုလုံမှုဆောင်ဖွဲ့ဝင်နိုင်အောင်ငေးကပြောပါတယ်ထို့အတူမွန်မျိုးသားဖွဲ့ချုပ်ဖွဲ့စည်းပုံမူကြမ်းကိုလည်းအတည်ပြုခဲ့ကြပြီးအဲ့ဒီဖွဲ့စည်းပုံကိုလက်ရှိပြစ်စုပံကာရနဲ့ကန့်ညီစေဖို့ပြန်လည်သုံးတက်ပြီးမွန်မျိုးသားဖွဲ့ချုပ်ဖွဲ့စည်းဖို့အဖွဲ့ဆောင်ပါဝင်တဲ့အကောင့်ထဲပေါ်ဆောင်ညှိနှိုင်းရေးဆွဲဖို့ကိုလည်းဖွဲ့စည်းတာဝန်ပေးအပ်ခဲ့တယ်လို့ဆိုပါတယ်။တပြည်မွန်ဒေတာမှမွန်မျိုးသားနဲ့တရားဝင်ယုံပေးရတတ်မှတ်ပေးရအတွက်ကြိုးပမ်းအားထုတ်သွားကြဖို့မွန်မျိုးသားနဲ့မှမိမိတို့စန္ဒာနဲ့ယုံမတက်အလုတ်ပိတ်သွားကြဖို့အပါအဝင်အချက်တွေကိုမွန်မျိုးသားရေးရညီလာခံကဆုံးဖြတ်ခဲ့ကြပါတယ်။လေးရကြတဲ့မွန်မျိုးသားရေးရညီလာခံ2022ခုနှစ်ကိုမွန်ပြည်တပ်ပါတီထိန်းချုပ်နယ်မြေရေးချောင်းဖျားဒေတာရှိမွန်မျိုးသားပညာရေးဌာနပဟုညီစာစခန်းမှာမေလ5ရက်နေ့မှာကျင်းပခဲ့တာဖြစ်ပြီးတော့ရဟန်းတံဃာတော်တွေမွန်ပြည်တပ်ပါတီ NMSP မွန်ညီညွတ်ရေးပါတီ MUP အရက်ဖက်လူမှုအဖွဲ့အစည်းကိုစလဲတွေဖိတ်ကြားတင်ဖိတ်ကြားထိုက်တဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တို့ရဲ့ပြင်လှိလာသူအပါအဝင်လူ150ကျော်တက်ရောက်ခဲ့ကြပါတယ်
ရှမ်းပြည်အရှိပိုင်းတချီလိတ်မြို့ကစစ်မှုထမ်းဟောင်းတအူးပိုင်ဆိုင်တဲ့နာမည်ကြီးမီနီမတ်ဆိုင်ရှိမှာဘုံနှလုံးပောက်ကွဲခဲ့တာကြောင့်လူ3ဦးဘုံဆထိမှန်တန်ရာရခဲ့ကြပါတယ်မေလ9ရက်ည8နာရီမှာတစ်ကြိမ်8နာရီ20မိနစ်လောက်မှာတစ်ကြိမ်ဘုံနှလုံးပောက်ကွဲခဲ့တာပါတချီလိတ်မြို့မှာရဲစစ်မှုထမ်းဟောင်းတအူးထံကနေမွေးရစေဝါရဘတန်းချီဖမ်းမိမှုကိုနေပြည်တော်ကနေအကြီးကဲတွေလာရောက်စစ်ဆေးမယ်ဆိုတဲ့သတင်းတွေထပ်ပေါ်ပြီးတဲ့နောက်ဘုံတွေဆက်တိုက်ပေါက်လာနေတာဖြစ်တယ်လို့ဒရခန်တွေကပြောပါတယ်ဘုံခွဲမှုလက်တွေကိုမတိရပေမဲ့ဘုံတစ်ကြိမ်ပောက်ကွဲပြီးနောက်ပိုင်းစစ်ကောင်စီတပ်တွေကမြို့တွင်ရက်ွက်တွေမြို့ပြင်ကျေးလက်တွေအထိနေညမရွေးစစ်ကားကြီးနဲ့လက်ပတ်လုံခြုံရေးတင်းကျပ်ပြီးလမ်းသွားလမ်းလာလူထုကိုတားဆီးစစ်ဆေးမှုတွေလှုပ်ဆောင်လာနေပါတယ်
။မွန်ပြည်နယ်ဘေးလင်းမြို့နယ်ကြောက်ဖြာကျေးရွာပုံကြီးကျောင်းမှာတင်းရှောင်နေတဲ့စစ်ပေးရှောင်တွေကိုမေလ၈ရက်နေ့မှာစစ်ကောင်စီတပ်တွေကလူဓာတိုင်းအဖြစ်ဖမ်းဆီးခေါ်ဆောင်ခဲ့ပါတယ်။လေးကစစ်ကောင်စီတပ်စခန်းကိုစစ်ကူသွားနေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကဖမ်းဆီးခေါ်ဆောင်သွားတာလို့ဒေသခံတွေကပြောပါတယ်။အဲ့ဒီဖမ်းဆီးခေါ်ဆောင်သွားခံရတဲ့သူတွေထဲမှာအမျိုးသမီးတွေလည်းပါဝင်တယ်လို့အသက်မပြည့်သေးတဲ့ကလေးတွေလည်းပါဝင်ပြီးတက်လာတဲ့လမ်းတစ်လျှောက်မှာလည်းဒေသခံလူထုကိုလာတူဖမ်းဆီးခေါ်ဆောင်သွားတာရှိတယ်လို့ဒေသခံတွေကဆိုပါတယ်။လေးကစခန်းကိုစစ်ကူတက်လာတဲ့အချိန်မှာလည်းနေမြေခံနဲ့ချားဆောင်တပ်ပြီးကြောက်ကူညီနဲ့တက်လာတာဖြစ်ပြီးတော့စစ်ကောင်စီဖမ်းဆီးခေါ်ဆောင်သွားတဲ့ဒေသခံတချို့ကိုလည်းစစ်ဝတ်စုံဝတ်ပေးတာတွေလည်းရှိတယ်လို့ KNU တထုံခရိုင်ဥက္ကဋ္ဌပတိုလ်စောစိုးမြင့်ကပြောပါတယ်။
Sakai nine Kalimuma, Mila Satya Niga, Sikonsi, Tapuri, Tasweet Hare Nia, Toniama, CNDF Ne, Pupong Tapuriga, Alinga, Wea Takai Kayama, Sikonsi, Tata, Kuna Uti, Zombinga, Utanya Yashi, Kerelu, CNDF Pekka, Piovare, Kalimuga, Tampila Yakwe, Lila Samwan Tai Eya, Samyo Yakweka, Muye Yone, Tahang Yakwe, Nija Tai Niga, Sikonsi, Tasweet Hare Sakanegu, CNDF, PDF, Gale, CSS, GRF, Tapuriga, Wheel Dikai Kayama, Tikaimu Miare, Lu, CNDF, Topian, Tabime, Dita, a debutado, Mayana, and Debabu, Eri Picamuma, Sikansi, Tapuega, Leneti, Picada, Dahan Yakwe, Zini, KT, Tamil Sign, Aimbo, Leneti, Jaya, Bogueraja, Asian Mutamine, Tamine, the U, Dayayashi, Kede, Lu, Tiabare.
Akuro the Denwarigu select and set Bidwa Maba. Sikam Sigani, Jimba Pilume, Ninjan Yisuni Wego, Jaina Lenaga, a poet went to Chuga, Dayout Dwamelu, a poet down when she do regard your body. The Jang were on Miglia Mongani Susi, then set Bita Barration.
Nasaka Sikamsi Ogota, Bujang Muji may online page at Hare, Ninjan Yisuni Wego. Let she appear conapuene, Puesitare, Ninjan Yi Longans and Usampue, BBSD, Puewing Apue, Dayang Melu, Piaguea Bogo, Bumuji Sojan Yoga, Kulu Piabare.
Nasaka of the Taga, the Nigan Tiko, Gangan Che, a Poma Belu, the Boda, the CSU, Eddie John Yat Kuku, Bajan Lu, Diga Tabu, Similar Kajaro. Debo, the Boda Bede, Puang Apueca, the Kang, Musalmiari Party, Vona, ELPA. I'm not DKB, you know. Now we don't care, you can have a peace council, yeah. Now we don't New Moon State Party. Now we don't PNL, what I think I'm going to get for a fee by it.
NCA Lemma Yi Turare, KMUDA CON KNU, CHMUDA TAU CNF NE, CHANDA TAMARO, ABSD FTUGA, PAWEN TEDU DUIMAPALO, TEYANG MAMHAPULO, MELA KUYANI MATANGINGA, TWORARI TAUPYANG KERABA. Todu, Mura Democracy Mohammed Tamado, NDAA Mainagale, Mimiro Pues Sana Nine, Tayomelo, NDAA Tunyemu Ujimiga Suare.
Nanye Kizadu, Nanyene, Sunimers or Suburbama Sunimers, Tame, Tosho Sonketadabe, Gua Pue, Gua Minebe, Gusandanebe, Ludava, Tomato, Ninja, you had a little Jovi. As I may, I do not get you in Kantada, Pikaya Sayers or Pikaya Sayers. No,
ยินเนี่ยเวซุนิมาบ่ดิลูกเวก้องเดปีคายินเนี่ยซุนิยินเนี่ยนายินเนี่ยยอดอินเนี่ยซอกระโดดมาปีนมาบ่ครับทางโกยะ66เนี่ยทางโกยะ87คุเนี่ยอานาเต็งมิเดกาละတွင်มาလဲတိုင်းရနာလက်နက်ကင်တွင်เนี่ยငင်းချမ်းရေးဆွေးနွေးပွဲတွေပြုလုပ်ခဲ့ပြီးတိုင်းရနာအရေးကိုမြှင့်တင်ပေးတဲ့အောင်ねသူတို့တက်တန်းရှိကြအောင်ဆွဲဆခဲ့တယ်လို့ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ်
BNRO
တိုင်းလာရေးကိုထိုးတင်တာတိုင်းလာရေးအခြေမှာဘာနဲ့ဖိတ်ခေါ်လဲဆိုလို့ရှိရင်အလူမျိုးစီးပွားရေးနဲ့ကျွန်တော်တို့ကြိုက်တော့လာလို့ကြပါဒါပေမဲ့လို့နိုင်ငံရေးတော့မဆွေးနေနဲ့စစ်ကောင်စီဥက္ကဋ္ဌကလက်ရှိ2022ခုနှစ်ဟာငင်းချရင်နှစ်ဖြစ်တဲ့အတွက်တနင်္ဂနွေနေ့ကင်ပြစ်ပခါတွေချုပ်ငင်းစီဖို့ဆောင်ရွက်သွားမှာဖြစ်ပြီးတိုင်းရနာလက်နက်ကင်တော်လှန်ရေးခေါင်းဆောင်တွေနဲ့တဦး
Bangladesh ခံမှာလူအဆောင်ကနေမိလောင်မှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်လူပေါင်းတစ်ထောင်နီးပါးလဲအိုးမဲ့အိမ်မဲ့ဖြစ်သွားခဲ့ရပါတယ်။လက်ရှိအခြေအနေမှာဒုက္ခသည်တွေဘလို့အခက်အခဲတွေရှိနေပြီးတော့ဘလို့အကူအညီတွေလိုအပ်နေလဲဆိုတာကိုမောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်ရှင်။
ရခိုင်ပြည်ကျောက်တော်မြို့နယ်မဟာမင်းစိုက်ပိတ်လျှောက်စခန်းကမင်းပေးသားပြည်သူတွေလာရှိကြုံတွေ့နေရတဲ့အခြေအနေကိုမဟာမင်းစိုက်လျှောက်စခန်းတာဝန်ခံဆရာတော်ကရခိုင်ဘာသာနဲ့အခုလိုမိန့်ပါတယ
်အခုနေမရှားပါသေးတဲ့တော်ကိုတို့ဒီဆိုင်မလို့ပြည်တဲ့ချ
င်းဦးစင်းတို့ဒီမဟာနိဖျားနာမှာယသဘုဒ္ဓယုံရှိပါတယ်အဲ့ဒီမှာပဲဖြစ်တယ်လို့ထားရပါတယ်အခုတော့ပါမစီစဉ်လို့မရသေးဘူးဦးစင်းတို့ကကိုပိုင်ငွေတွေနဲ့ဝယ်ပြီးတော့သူတို့ကိုချက်ကျွေးနေရတယ်
Eddie Saibe Shaw Sakama, Mela Koyane Ayunda Shima, Bosa Mingani sat down low junk head up, Lunia Sao Nia Chausin Sao Mila junk head at door, Lubota Taujole, Ome in me Chikayaraba. Dilo Mila Mupi Boke, Ludwina Jason Degado, the Zondia Tikaimu Mushibulo, Jogdo Mukan de Gabiobare. Lashi Shimara, Sasha Doka de Sakanga, Mimbe Doka de Dugo, Pineco Sitawan Shidu Dune, Mungta Tanaga, Ayebo Sata Puna, the Goye Tashan Episode, the Besa Takban Tabi, Pokuliga Lucian Shole, Laya Lutana Chide Lo Tiavare. Doka de Rego, Mulo Dore Niamabe, Lucian Doya Kunina, Pianbi Nia Shata Bemelo, Sakanta Wan Shidu, Dupidu, Kuzajiga, Kulo Piovare.
ကျွန်တော်ရမယ်ကသဘောပေါ့ကျွန်တော်အခုညီလောရတာဖြစ်ပြီးဗျာဒီနေ့ပဲသဘောပေါ့စိုက်ပေးရှောက်တွေအတွက်WFP ကရခိုင်ငွေထောက်ပံ့ဖို့နောက်တဲ့တပတ်ခန့်ကြာမှာဖြစ်ပြီးလူနေဆောက်တွေဆောက်ဖို့ICRC ကိုအကူအညီတောင်းနေတယ်လို့ပရာဟိတလောက်ကနေသူတူဖြစ်တဲ့စာရေးဆရာဆရာဝေဟောင်ကသူရဲ့လူမှုကွန်ရက်ဆံများနာမှာရေးသားထားပါတယ်မဟာမင်းစိုက်ပေးရှောက်စခန်းမှာငကရာရွှေပြည်သားရွှေပြည်ဟောင်းအလေက
ကျွန်တော်ညဝင်းအောင်မှာဒီကနေ့မနက်ခင်းအစီအစဉ်လေးထဲမှာအဓိကအကြောင်းအရာဘာတွေဆိုနေမလဲဆိုတော့ဒီပွဲပေါ်မှာဆွေးနွေးမယ်တဲ့ပေါ့နော်။မစ္စစ်ဝန်ဒီရှာကရခိုင်ရဲ့နှထောင်းနှစ်ခုနိုင်မဲလာကလေးကရခိုင်တဲ့တော်အေအေနဲ့စိုက်ကောက်စီတဲ့တော်ကြာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်စိုက်ပိရှောက်ဒုက္ခတွေတွေဖြစ်ခိုးလုံနေကြတာဖြစ်ပါတယ်။
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။ရခိုင်ပြည်နယ်အမျိုးနယ်မှာကြေးရွာပေါင်း50နီးပါးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကဆန်အပါဝင်ရိတ်ခတ်တဲယူခွင့်ကိုပိတ်ပင်ထားတဲ့အတွက်ဒေသခံတွေအခက်ကြုံနေရပါတယ်။မွန်ပြည်သက်ပါတီထိန်းချုပ်နယ်မြေမှာကျင်းပတဲ့မွန်အမျိုးသားရဲရညီလာခံ2021ခုနှစ်ဖက်ဒရယ်ပြည်ထောင်စုနဲ့မွန်ပြည်နယ်ဖွဲ့စည်းပုံအခြေခံမှု68ညနိုင်
အပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပ
ါ။ FIFA ဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရပါပါခင်ဗျာ။ပြည်ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့မိမိတို့ဒေသအတွင်းမှာဖြစ်ပေါ်နေတဲ့လူအခွင့်အရေးချိုးဖောက်ခံရမှုတွေကိုသတင်းရေးသားပေးဖို့လိုတယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာဒီကနေ့ည9:00 to 10:00 အထိ VOA အစီအစဉ်တွေတင်ဆက်တဲ့အခါလိုင်းနိုမီတာ1925/32တို့မှာဖမ်းယူနားဆင်နိုင်ပါတယ်တောက်ကြနေညမှာတော့အမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်နဲ့တိပ်ပန်တဲ့နီးပညာကန္တာတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ်ဗျာ
။မြန်မာနိုင်ငံမှာအရသာဆွေးအကိုဖျက်ရှားပြီးစစ်တပ်အာဏာသိမ်းခဲ့တဲ့အခြေအနေတွေကိုပြတာတဲ့အနေနဲ့စစ်တပ်ရင်းနဲ့ Washington DC မှာစတင်လိုက်တဲ့ American ASEAN ထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံအတွက်ထိုင်ငုံနေရာအလွတ်ထားဖို့နှစ်ဖက်ခေါင်းဆောင်တွေလက်ခံခဲ့ကြတယ်လို့အမေရိကန်မျိုးသားလုံခြုံရေးကောင်စီပြောခွင့်ရက VOA ကိုအတည်ပြုပြောဆိုပါတယ်။ထိပ်သီးညီလာခံမှာမြန်မာအရေးဟာအလေးနဲ့ထားဆွေးနွေးရမယ့်ကိစ္စတစ်ခုဖြစ်နေပါဝင်မှာဖြစ်ပြီးအခုလိုကိုစားပြုခုံနေရာကိုအလွတ်ထားတာဟာလက်ရှိအနေအထားကိုချေနှက်မှုမရှိကြောင်းနဲ့ပိုးပြီးကောင်းတဲ့လမ်းကြောင်းပေါ်မှာရှောက်လန်းစေဖို့အတွက်မျှော်လင့်တာကိုပြသနေတယ်လို့နောက်ထပ်အခြေခံအစိုးရအဖွဲ့အစည်းတူကလည်းပြောပါတယ်။နေရကြအမေရိကန်အာဆီယံထိပ်သီးအစည်းအဝေးကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမတ်ကထပ်လို့ကျင်းပနေချိန်မှာပဲဝါရှင်တန် DC ကနိုင်ငံခြားရေးဝန်ကြီးဌာနရှိမှမြန်မာရေးလှုပ်ရှားသူတွေကမြန်မာရေးတိုးတက်အောင်ဆောင်ရွက်မပေးနိုင်တဲ့အာဆီယံခေါင်းဆောင်တွေကိုစန့်ကျင်ဆန္ဒပြခဲ့ကြပါတယ်။ဖင်လန်သမ္မတဆော်လီနန်စတိုနဲ့ဖင်လန်ဝန်ကြီးချုပ်ဆန်နာမော်ရင်တို့ကနေတိုးမဟာမိတ်အဖွဲ့မှပါဝင်ဖို့အတွက်အတည်ပြုကြောင်းချက်တပြေးနေမှာကြေညာလိုက်ပါတယ်။ရုရှားကလည်းသူတို့ရဲ့ကြေညာချက်ပေါ်မှာချက်ချင်းပဲအပြစ်တင်ဝေဖန်လိုက်တာပါ။မြောက်ကိုရီးယားမှာကူးစက်များကိုဗစ်ရောဂါဆက်ဆဲတွေ့ရှိခဲ့ကြောင်းပထမဆုံးအတည်ပြုခဲ့ပြီးတဲ့နောက်ရောဂါကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ဖို့အတွက်နိုင်ငံအနှံ့တွာလာလှုပ်ရှားမှုတွေကိုကန့်သတ်ဖို့မိန့်ထုတ်လိုက်ပါတယ်။ပျုံယမ်းမြို့တော်မှာတင်းနှင်းတွင်တွေကလူတချို့ကိုမျိုးဗီဇအခြေခံဆက်ဆဲမှုလုပ်ခဲ့ရမှာ Omicron COVID-19 BA.2 မျိုးကွဲအကူးစက်ခံရတာကိုအတည်ပြုနိုင်ကြောင်းအစိုးရကကြေညာခဲ့တာပါ။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဇူဘဲအယ်ထရက်တို့ဖြစ်ကြပါတယ် VOA ရဲ့တောက်ကြနေမနက်ခင်းအစီအစဉ်လေးကိုလိုင်းတိုမီတာ24/50/53တို့ကနေတင်ဆက်ခဲ့တာပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူရင်းဆန္ဒပြေဝနိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.